Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2018ခုနှစ် January 10ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American Congress တို့ကဒီနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးကစားမှာ Russia က American နဲ့ပြည်ပနိုင်ငံတွေမှာ Democracy စနစ်ပေါ်ထိုးနှက်တိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေကြောင်းဖော်ပြထားပါတယ်။ဒီခေတ်ပြည်နယ်မောင်နှမ်းမြို့နယ်အင်းတင်ချေးရွာတုတ်တံမှာတွေ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့လူရုံတပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောလိုက်ပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်တန်စင်နဲ့သူညင်ညာပေးသွားမှာပါ
။အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာအင်းတင်ချေးရွာမှာတူဖို့ရရှိတဲ့အလောင်းဆယ်လောင်းမှုမှာတပ်မတော်နဲ့အရတားတချို့ကျူးလွန်ခဲ့တဲ့အကြောင်းတပ်မတော်သတင်းထုတ်ပြန်ချက်ကိုဥပဒေရေးရာပိုင်းကဘယ်လိုသုံးသပ်ကြပါသလဲ
။နိုင်ငံတကာဥပဒေရေးကြည့်မယ်ဆိုလို့ရှိရင်တော့ဒါကတပ်မတော်ကနေပြီးတော့ပြည်တွင်းလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုမျိုးဆောင်ရွက်ပါတယ်လို့အကြောင်းပြတယ်ဆိုရင်တော့နိုင်ငံတကာကဘာမှ
အရှာလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလွင်ရဲ့တုံ့တက်ချက်နဲ့ဒူနာဆင်ရမှာပါ writer ကမြန်မာသတင်းသမားနှစ်ဦးဒီနေ့ရုံးထုတ်စစ်ဆေးမှုပေါ်နိုင်ငံတကာအတိုင်းဝိုင်းကလာရောက်နားထောင်ခဲ့ပြီးသူတို့ရဲ့တုံ့တက်ချက်တွေကိုလည်းနားဆင်ရပါမယ်290ပြည့်ကချင်ပြည်နယ်နေ့အခမ်းအနားနဲ့အတူအနှိမ့်ဆုံးလှုပ်အားကတုံ့ပြန်ပေးခဲ့တာကိုဘာကြောင့်ကန့်ကွက်စန္ဒပြခဲ့ကြသလဲဆိုတာကိုလည်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင်
American Congress တို့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာရုရှားနိုင်ငံက American နဲ့ပြည်ပနိုင်ငံတွေမှာ Democracy စနစ်ပေါ်ထိုးနှက်တိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေကြောင်းဖော်ပြလိုက်ပါတယ်။ရုရှားရဲ့လှုပ်ဆောင်ချက်တွေကိုတုံ့ပြန်မှု American သမ္မတကဦးဆောင်ပြီးနီလန်ပေါင်းစုံနဲ့ကြိုးစားဖို့လိုအပ်နေပေမဲ့သမ္မတ Donald Trump ကဆောင်ရွက်ဖို့ပြတ်ွက်နေကြောင်းလည်းအစည်းအဝေးခန်းစာကဖော်ပြထားတာပါ။ဒါလို့တော့နိုင်ငံဆက်ဆံရေးကော်မတီဝင် Democrat Coalition ရဲ့ဝန်ထမ်းတွေပြုစုခဲ့တဲ့အစည်းအဝေးခန်းစာထဲမှာတော့သမ္မတ Vladimir Putin ရဲ့ရုရှားဆိုရာနိုင်ငံခြားတိုင်းပြည်တွေမှာဩစာချက်ထွင်နိုင်မှုကြိုးပမ်းနေပြီးဒီမိုကရေစီစနစ်နဲ့အတ္တလန္တိတ်တလောကမဟာမိတ်အမေရိကန်ရဲ့မဟာမိတ်တွေကိုထိုးနှက်ဖို့ဖြစ်နိုင်တဲ့မြန်နီလန်ပေါင်းစုံနဲ့ကြိုးစားနေကြောင်းလည်းဖော်ပြထားတာပါရုရှားကပြစ်မှတ်ထားထိုးနှက်ခံရတဲ့ပြည်ပဆိုရာတွေနဲ့အချက်လက်တွေဖလှယ်ပြီးလာပေါင်းများစွာသုတေသနလေးလာချက်တွေကိုအခြေခံပြုစုထားတဲ့စာမျက်နှာ206မျက်နှာပါအစီရင်ခံစာထဲမှာတော့ရုရှားနိုင်ငံကနိုင်ငံတကာမှာဩစာလွှမ်းမိုးနိုင်မှုကြိုးပမ်းတဲ့နီလန်တွေကိုအသေးစိတ်ဖော်ပြထားပါတယ်
အမေရိကန်ပြည်သူတွေကိုကလေးဘွားတွေကတရားမဝင်ရောက်လာတဲ့ Dreamers ဆိုခေါ်တဲ့တောင်းနှစ်ချီတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုနေရပြတ်မပို့နိုင်အောင်ကာကွယ်ပေးထားတဲ့ Dhaka ဆိုတဲ့စီစဉ်ကိုအခုလောလောဆယ်မှာဆက်လက်ထားရှိဖို့ပြည်သူတရားသူကြီးတဦးကသမ္မတ Trump အစိုးရကိုအမိန့်ချမှတ်လိုက်ပါတယ်။ Dhaka စီစဉ်နဲ့ကာကွယ်ပေးထားတဲ့သူပေါင်း8သိန်းလောက်ရှိပြီးတော့ဒါကိုအဆုံးသတ်ဖို့စက်တင်ဘာလမှာသမ္မတ Trump ကကြေညာခဲ့သလိုဖွဲ့စည်းပုံဥပဒေအရ6လအတွင်းအဖြေတရရအောင်လှုပ်ဆောင်ဖို့လွှတ်တော်ကိုတာဝန်ပေးထားခဲ့တာဖြစ်ပါတယ်။ Dhaka စီစဉ်ကိုဆိုင်လိုက်မယ်ဆိုရင်အစားထိုးမရတဲ့နေနာမှုတွေဖြစ်လာမယ်အပြင်ဒီစီဇန်ကိုဆက်ထားမယ်ဆိုရင်တော့လူမှုအတိုင်းအဝိုင်းအတွက်အကျိုးများလိုက်မယ်ဆိုပြီးပြောဆိုကြတဲ့ကယ်လီဖိုးနီးယားတက္ကသိုလ်အဖွဲ့အစည်းတွေနဲ့အုပ်စုတချို့ရဲ့တောင်းဆိုမှုကြောင့်နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကတရားသူကြီးကအင်္ဂါနေ့မှာခုလိုအမိန့်ချမှတ်လိုက်တာပါ
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေးစည်းရုံးကာလအတွင်းသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေဟာအမျိုးသားလွန်ကျွေးရေးနဲ့ဆွေးနွေးနယ်နဲ့ပေါ်အလွန်အမင်းစိုးရိမ်မှုကြောင့်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုထောက်လန်းတွေ့ရှိချက်အစီရင်ခံစာပေးအပ်ခဲ့တာဖြစ်ကြောင်းဘရစ်ရှ်ထောက်လန်းရေးဝန်ထမ်းအောင်တူးကိုငှားရမ်းခိုက်စစ်စုံစမ်းခဲ့တဲ့ကုမ္ပဏီအကြီးအကဲကအမေရိကန်ထက်လွှတ်တော်ကိုပြောကြားလိုက်ပါတယ် Fusion GPS ကုမ္ပဏီကိုပူးတွဲတည်ထောင်သူ Glenn Sampson ရဲ့တရားရေးကုမ္ပဏီမှာဩဂုတ်လတဲ့တကပိတ်ထွက်ဆိုချက်ကိုတော့ထက်လွှတ်တော်မတ်ဒန် Feinstein ကမနေ့တုန်းကပဲထုတ်ပြန်လိုက်တာပါ Fusion GPS ကုမ္ပဏီကတော့စုံစမ်းထောက်လန်းအစီရင်ခံဖို့ Pressure ထောက်လန်းရေးဟောင်း Christopher Steele ကိုငှားရမ်းခဲ့တာဖြစ်ပြီးကုန်ကြမ်းဆေးကိုအစိုးရမှ Conservative Website တစ်ခုကပေးခဲ့ပြီးနောက်ပိုင်းမှာတော့သမ္မတ Trump ရဲ့ရွေးကောက်ပွဲမှာပြန်ပြတ်ဖြစ်ခဲ့တဲ့နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton ပါဝင် Democrat တွေကပေးခဲ့ကြပါတယ်သမလောင်းတူဟာအကြက်ကန်ခံနေရတယ်လို့အစိုးရကစားပြုစုသူထောက်လိုင်းဝန်ထမ်းဟောင်းကစိုးရိမ်မှုရှိခဲ့ကြောင်းလဲကုမ္ပဏီအကြီးအကဲကထွက်ဆိုခဲ့တာပါမဆက်စည်းရုံးရေးဥပဒေကိုချိုးဖောက်အောင်ရောက်တဲ့ ဥပဒေမဲ့ပူးပေါင်းကျင့်စင်မှုတွေရှိခဲ့သလားဆိုတာစိုးရင်စရာအခြေအနေတွေရှိခဲ့ကြောင်းလဲကုမ္ပဏီအကြီးအကဲကသူ့မြင်ကိုပြောခဲ့ပါတယ်
မြန်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တယောက်ချင်းတွေ့ဆုံမှုဆန္ဒရှိကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပဲပြောဆိုလိုက်ပေမဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီဖို့လိုအပ်ကြောင်းလည်းပြောဆိုလိုက်ပါတယ်။2015ခုနှစ်ဒီဇင်ဘာလကစလို့ပထမဆုံးအချိန်ဖြစ်နှစ်နိုင်ငံတပ်တမန်တွေတရားဝင်တွေ့ဆုံခဲ့ကြပြီးနောက်တည့်မှာပဲမြန်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံဖို့တောင်ကိုရီးယားကောင်ဆောင်ကကန့်လန့်လိုက်တာပါ။နှစ်နိုင်ငံကောင်ဆောင်တို့ရဲ့ထိပ်သီးတွေ့ဆုံမှုဟာတွေ့ဆုံရုံတသက်ထက်အဓိပ္ပာယ်ရှိဖို့လိုအပ်ကြောင်းလည်းတောင်ကိုရီးယားသမ္မတကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြန်ကိုရီးယားကောင်ဆောင်နဲ့မတွေ့ဆုံခင်အောင်မြင်မှုအတိုင်းအတာတစုံတရာရရှိအောင်အာမခံချက်ရရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။နှစ်နိုင်ငံကြားစစ်မဲ့ဆုံးဒေသကပေါမုံချွန်ကျေးရွာမှာမနေ့တုန်းကတပ်တမန်တွေနဲ့တွေ့ဆုံမှုအတွင်းမှာတော့တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာရှိလာတဲ့မှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားကအားကစားသမားတွေဆီလွတ်ဖို့လက်ခံခဲ့ပါတယ်။စီးရဲရတင်းမာမှုတွေလျှော့ချနိုင်ဖို့စစ်ဖက်ဆိုင်ရာဆွေးနွေးမှုတွေကျင်းပရေးအတွက်လည်းနှစ်ဖက်အကြားသဘောတူခဲ့ကြပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်ချမ်းကွဲခဲ့ရတဲ့1950ပြည်ကနေ1953ခုနှစ်ကိုရီးယားပြည်တွင်းစစ်အတွင်းကွဲကွာသွားကြတဲ့မိသားစုတွေအိုလံပစ်အားကစားပွဲတွေကျင်းပနေချိန်ရှိလာတဲ့မှာပဲကြာရောက်မဲ့ရိုးရာနှစ်တကူပွဲတော်ကာလမှာပြန်လည်စုံစည်းနိုင်ရေးတောင်ကိုရီးယားကကန့်လန့်ခဲ့ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုံထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ချေရွာတုတ်တမတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရရုပ်လောင်း10လောင်းဟာတပ်မတော်ကဖမ်းဆီးထားခဲ့တဲ့အကြမ်းဖက်သမားတွေဖြစ်ကြပြီးလုံခြုံရေးအခြေအနေအရရဲတပ်ဖွဲ့ကိုမလွှဲပြောင်းနိုင်မဲ့တပ်ဖြတ်မြုပ်နှံခဲ့တာဖြစ်ကြောင်းလည်းဒီကနေ့တပ်မတော်ကောက်ဝေးဦးစီးချုပ်ရုံးကြီးညာချက်ကဖော်ပြခဲ့တာပါ။ပြည်ကနေစက်တင်ဘာ1ရက်နေ့ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီကျမ်းပတ်သမား10ယောက်ကိုစစ်တပ်ကစစ်ဆေးမြင်မြန်ပြီးနောက်တစ်နေ့မှာပဲတုတ်တန်ကိုခေါ်ဆောင်သွားတပ်ဖြတ်ခဲ့တာဖြစ်ကြောင်းတပ်မတော်စုံစမ်းရေးအဖွဲ့ရဲ့စစ်ဆေးချက်တွေအရသိရှိခဲ့ရကြောင်းလည်းပြောဆိုထားပါတယ်။တုတ်တန်ရောက်မှာတော့ကျမ်းပတ်သမားတွေရဲ့လက်ချက်ကြောင့်ပြည်ကနေဩဂုတ်လတဲ့တည်ဆုံခဲ့ရသူဒေသခံ2ဦးအတွက်လက်စားချေတုံ့ပြန်ခြင်းနေရတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့အတူတပ်ဖွဲ့ဝင်တွေကတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းလည်းစုံစမ်းတွေ့ရှိခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ကနေဩဂုတ်လ25ရက်နေ့ကလွန်ရွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာလူခွင့်ရချုပ်ပေါက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲထားတဲ့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကဥပဒေမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဝန်ခံပြောကြားတာဟာဒါပထမဆုံးလည်းဖြစ်ပါတယ်။ဒါမှမဟုတ်ကော်ဝေးဦးစီးချုပ်ရုံးရဲ့ဒီနေ့ကြေညာချက်ထဲမှာတော့တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့အညီအရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြည့်အကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူဆစ်စင်ကိုပါအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
ဖန်စီခံထားရတဲ့ writer စတင်ထဏာကမြန်မာသတင်းသမားနှစ်ယောက်ကိုဒီကနေ့ပဲတရားရုံးမှာနိုင်ငံတော်လွှတ်ဝှက်ချက်အဥပဒေဖောက်ဖျက်မှုနဲ့ရုံးတင်တရားဆွဲလိုက်ပါတယ်။မြန်မာသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါသုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်အပေါ်တရားဆွဲဆိုလိုက်တဲ့အတွက်နိုင်ငံတကာကဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာပါ။ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကတော့တရားစွဲဆိုလိုက်တဲ့အပေါ်စိတ်ပြတ်မိကြောင်းနဲ့ဒီမိုကရေစီစနစ်အောင်မြင်ထွန်းကားရေးမှာသတင်းတော်တွေလွတ်လပ်ခွင့်ရှိဖို့လိုအပ်ကြောင်းပြောဆိုခဲ့တယ်လို့သတင်းတော်နှစ်ယောက်ကိုအမြင့်ဆုံးပြန်လွှတ်ဖို့လည်းတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံကလည်းမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းတော်တွေဖမ်းဆီးခရမှုတွေအပေါ်စိုးရိမ်မကင်းဖြစ်ရတာတွေကိုဒီသတင်းပတ်ထဲဂျပန်နိုင်ငံသားရေးဝန်ကြီးတာရိုခွန်တို့ရဲ့ခီးစင်မှာပြောဆိုဖို့ရှိကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။သတင်းတော်တွေဖမ်းဆီးခရမှုအပေါ်စိုးရိမ်မကင်းကြောင်းဂျပန်အစိုးရကပြောကြားထားပြီးဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစစ်အပါဝင်အခွင့်အခွာတင့်တဲ့အတိုင်းခွင့်ခါတင့်တဲ့အခါမှာဆွေးနွေးပြောဆိုပန်းကြားသွားဖို့ရှိကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူကိုကပြောဆိုခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာအတိုင်းအဝန်ကအလေးထားတဲ့စံတမိုးတွေဖြစ်ကြောင်းလည်းပြောဆိုသွားပါတယ်သတင်းတောက်နှစ်ယောက်ဟာပြီးခဲ့တဲ့လဒီဇင်ဘာလ22ရက်နေ့က ဒီဇင်ဘာလ12ရက်နေ့မှာပဲဖမ်းဆီးခံခဲ့ရပြီးတော့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လျှို့ဝှက်သတင်းအချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးတော့ရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အာဏာပိုင်တွေကအရေးယူခဲ့တာပါဒီလ January 23ရက်နေ့မှာနောက်တစ်ကြိမ်ရုံးထုတ်မဲ့သတင်းတောင်နှစ်ယောက်ကိုတော့အာမခံပေးဖို့တရားရုံးကလက်မခံခဲ့ကြောင်းလဲအကျိုးဆောင်ရှိနေကပြောဆိုခဲ့ပါတယ်
ကီးတဲ့293ရောက်လိုက်ပါလာပြီးအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာလွန်ခဲ့တဲ့၄နှစ်လောက်ကပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းပိုင်း MH370 လေယာဉ်ဖြတ်ရှက်ပွေးလုပ်ငန်းကြီးပြန်လည်ဆက်တင်နိုင်ရေးအမေရိကန်ရှက်ပွေးကုမ္ပဏီတစ်ခုနဲ့မလေးရှားနိုင်ငံကလက်မှတ်ရေးထိုးလိုက်ပါတယ်။ပျောက်ဆုံးနေတဲ့ Boeing 777လေယာဉ်ကိုရှက်ပွေးရမှာမတွေ့ရင်ကုန်ကျစရိတ်ပေးစရာမလိုတဲ့သဘောတူညီချက်နဲ့အမေရိကန်ခြေဆိုင် Ocean Infinity ကုမ္ပဏီနဲ့စာချုပ်ချုပ်ခဲ့တာဖြစ်ကြောင်းလည်းမလေးရှားသံယူပို့ဆောင်ရေးဝန်ကြီး Right Round Line ကဒီကနေ့ပဲကွာလာလမ်ပူမြို့မှာကြေညာခဲ့တာပါ။
California ပြည်နယ် Los Angeles မြို့မြောက်ပိုင်းမှာမနေ့တုန်းကရုတ်တရက်ရေကြီးမှုနဲ့ရှုမြေပြုံမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ73ယောက်သေဆုံးပြီးတော့အင်ဂျီတချို့လည်းပျက်စီးခဲ့ရပါတယ်။ဒီကိစ္စမှာတော့အဆောက်အုံတွေကြားမှာပိတ်မိနေနိုင်တဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့ကဆက်လက်ရှာဖွေနေဆဲဖြစ်ပါတယ
်။ပေါ်ထူးနေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မောင်တော်မြို့နယ်အင်တင်ကျေးရွာမှာတွေ့ခဲ့တဲ့အလောင်းဆယ်လောက်အမှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာတချို့ကျူးလွန်ခဲ့တာဖြစ်ကြောင်းတမတော်ကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးနေကြရတာဟာမြန်မာစစ်တပ်ကအင်အားအလွန်ကျွန်းသုံးပြီးနှိမ်နင်းနေတာကြောင့်ဖြစ်ကြောင်းနိုင်ငံတကာရဲ့ဆွဆွဲမှုတွေကိုအခိုင်အမာညှင်းထားတဲ့မြန်မာတပ်မတော်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်ဖြတ်မှုအဖြစ်ပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီအပေါ်မှာဥပဒေရေးရာကျွမ်းကျင်သူတွေရဲ့အမြင်နဲ့တုံ့ပြန်ချက်တွေကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မွတ်စလင်တွေအများစုနေထိုင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတစ်ချိန်နဲ့တစ်ပြိုင်နက်အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းဖမ်းဆီးမိသူ10ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရဲသားတွေကတပ်ဖြတ်မြုပ်နှံခဲ့ကြတာလို့တပ်မတော်ကဒီကနေ့သတင်းထုတ်ပါတယ်။ဖမ်းဆီးရမိသူတွေကိုရဲစခန်းကိုအနှံ့ရမယ့်အစားတပ်ဖြတ်လိုက်ရတဲ့အကြောင်းရင်းကိုတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လွှဲပြောင်းရေးအခက်အခဲရှိနေတာကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒေသရင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးရတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီကိစ္စကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေခံရချိန်မှာအခုလိုဖမ်းမိသူတွေကိုတရားစီရင်ခြင်းမရှိဘဲတပ်ဖြတ်လိုက်တာကြောင့်တက်ရောက်လာမှုနဲ့ပတ်သက်လို့တော့အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေကြီးဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
။နိုင်ငံတကာဥပဒေအရကြည့်မယ်ဆိုလို့ရှိရင်တော့ဒါကဒီတက်မတော်ကနေပြီးတော့ပြည်တွင်းလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုမျိုးဆောင်ရွက်ပါတယ်လို့အကြောင်းပြတယ်ဆိုရင်တော့နိုင်ငံတကာကဘာမှဆက်ပြီးတော့လုပ်နိုင်မယ့်အလားအလာတော့မရှိပါဘူး။အဲတော့တကယ်တမ်းအဲ့ဒီလိုမျိုးဥပဒေနဲ့တတ်ဖြတ်တယ်ဆိုတဲ့ကိစ္စရမျိုးမှာတက်မတော်စင်ပြီးစီမင်းစည်းကမ်းဥပဒေအရဘယ်လိုရေးယူမလဲပေါ့နော်။ဒါတွေကတော့ကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတွေဖြစ်တယ်။ဒီလိုမျိုးတိုင်းနာနေမီဒေသတွေမှာအများကြီးကျွလွန်ခဲ့တာတွေရှိတယ်။သို့တော်လည်းထိထိရောက်ရောက်ပြပေးခဲ့တာတွေမရှိတော့ဘူးကျွန်တော်တို့ပြရတယ်
။ရိုဟင်ဂျာဒေသတွေအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုမြန်မာစစ်တပ်ဘက်ကပေးချထားပြီးမကြာခင်လပိုင်းကထွက်ရှိခဲ့တဲ့စစ်တပ်ရဲ့အစိုးရခန်းစာမှာလည်းနေမီရှင်းလင်းရေးကိုဥပဒေနဲ့အညီဆောင်ရွက်ကြောင်းဖော်ပြခဲ့တာပါ။ဒီနောက်ပိုင်းသိမကြခင်မှာပဲအရက်သားတွေကိုတပ်ဖြတ်မြုပ်နှံတဲ့အပေါ်စုံစမ်းနေကြောင်းတက်မတော်ကပဲသတင်းထုတ်ခဲ့တာပါဒီအပေါ်ရှင့်နေကြီးဦးမင်းလွင်ဦးရဲ့ရှုမြင်ချက်ကတော့
တခင်ကတော့ဒီလိုမျိုးကိစ္စရဒီမှာတက်မတော်ကအစဉ်တစိုက်ငင်းဆိုခဲ့တာတွေပဲကျွန်တော်တွေ့ရတယ်လေစသဖြင့်ပေါ့နော်နိုင်ငံတကာကအတိလင်းငင်းဆိုခဲ့တာတွေရှိပါတယ်အဲတော့ကျွန်တော်တို့အခုဒီရိုက်တာသတင်းတော့နှစ်ဦးဖန်ခံပြီးတဲ့အချိန်မှာဖန်ခံပြီးတော့မကြခင်မှာပဲအလောင်းဆယ်လောင်းသိရှိရဆိုတဲ့ကိစ္စကဒီနောက်ပြီးတော့ဒီကိစ္စကလွန်ခဲ့တဲ့တစ်နှစ်နီးပါးလောက်ကပေါ့ဗျ။ညှုံ့နှံထားတဲ့ကိစ္စဖြစ်တယ်ဆိုတာဒီပေါ်ပေါက်လာတဲ့အခါမှာတော့ဒါကမဖြစ်မနေရေးယူရမယ့်အခြေအနေမျိုးဖြစ်လို့ခုလိုမျိုးရေးယူရလို့ကျွန်တော်တို့မြင်ပါတယ
်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတက်ဖြတ်မှုကျွလွန်ပါတယ်လို့ဝန်ခံပြောဆိုထားတဲ့ကိစ္စအပေါ်မြန်မာဥပဒေအရဘယ်လိုအရေးယူဆောင်ရွက်နိုင်ပါသလဲ။ လူခွင့်ရေးရှင်းနေကြီးဦးသိန်းသန်းဦးကအခုလိုပြောပါတယ
်။ရာဇပြစ်မှုတွေမှာပြစ်မှုကြီးတွေဆိုလို့ရှိရင်ရခက်တရားရုံးမှာပဲဆက်ဆဲတာပေါ့နော်။တို့ရတဲ့ဒီဟာဟိုနိုင်ငံတော်သမ္မတရဲ့ခွင့်ပြုချက်နဲ့စစ်ကောင်မှလည်းဆက်လို့ရတာပေါ့။အခုလက်ရှိဖွဲ့စည်းပုံကြံမှုတွေရတော့စစ်ပဆိုင်တရားရုံးတွေကအကုန်ကြားနာဝင်ရှိပြီးတော့အဲ့ဒီအပေါ်မှာဦးစည်းချုပ်ကဒါကနောက်ဆုံးအပြင်းဆုံးအယူခံရုံးဖွဲ့ဖြစ်နေတာပေါ့နော်။လူတက်မှုကတော့လူတက်မှုကတောင်းနဲ့တက်ခါဝေးဆိုတာရှိတယ်။တောင်းနဲ့တက်ခါဝေးကတင်ခုကြံရည်တက်နေပေါ့နော်။တင်ခုကြံရည်တက် intentional ပါတာပေါ့နော်။တင်ခုကြံရည်နဲ့တက်တယ်ဆိုတော့ပေဒံနဲ့ကျွန်းတန်နှစ်ခုပဲရှိတယ
်။အရက်သားတွေကိုတက်ဖြတ်မှုနဲ့ပတ်သက်ပြီး2016ခုနှစ်တုန်းကစစ်ခုံရုံးကစစ်သားတွေကိုအရေးယူခဲ့တဲ့ဖြစ်စဉ်တစ်ခုလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းယော်ရွာသား၅ဦးတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတက်မှမှုတူအပါအဝင်တက်ဖွဲ့ဝင်9ဦးကိုအရေးယူတာပါ။ပြမှုကျွလွန်နဲ့စစ်တပ်အရာရှိ၄ဦးကိုအလုထုတ်အလုကျန်းတဲ့ထောင်ဒဏ်၅နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတခြားအဆင့်စစ်တီ၃ဦးကိုလည်းတပ်သားအဆင့်ကိုလျှော့ချအလုကျန်းတဲ့ထောင်ဒဏ်၅နှစ်စီစစ်တရားရုံးကစီရင်ဆုံးဖြတ်တယ်လို့အဲ့ဒီအချင်းကကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ရှင
်။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။အခုရိုက်တာရဲ့မြန်မာသတင်းတောက်2ဦးအမှုအခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင်။သတင်းတောက်ကိုဝါလုံးနဲ့ကိုချော်စိဦးတို့ကိုဒုတိယအကြိမ်ရုံးထုတ်တဲ့တရခွင်စီကိုနိုင်ငံတကာတန်တမန်တော်တော်များများလာရောက်ခဲ့ကြပါတယ်။သတင်းတောက်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရရဲ့လားဆိုတာလာရောက်လေ့လာတာဖြစ်ပြီးဒီမှုကိုအမြန်စစ်ဆေးနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်း EU ဥရောပသမဂ္ဂတန်တမန်ကပြောပါတယ်။နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူတယောက်ကလည်းဒီမှုကြောင့်ရှိလာနိုင်တဲ့ရိုက်ခတ်မှုတွေကိုအစိုးရမြင်ကြည့်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။အင်းစိန်မြို့နယ်မြောက်ပိုင်းခရိုင်တရားရုံးမှာကိုတိုင်သွားပြီးသတင်းယူခဲ့တဲ့မတ်စုမြတ်မောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။အင်းစိန်ချင်းထောင်မှာဖမ်းဆီးခံထားရတဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်ကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ဒုတိယချိန်ရုံးထုတ်တာမှာနိုင်ငံသားတန်တမန်တော်တော်များများလာရောက်လေ့လာတာကိုတွေ့ရပါတယ်။ကျားနာစစ်ဆေးတဲ့တရားခွင်မှာသတင်းတောက်တွေရဲ့မိသားစုဝင်တချို့ကလွဲရင်နိုင်ငံတကာတန်တမန်တွေနိုင်ငံတကာသတင်းတောက်တွေနဲ့ပြည်နေခဲ့ပါတယ်။ကျားနာစစ်ဆေးမှုနဲ့ပတ်သက်လို့တရားခွင်ထဲမှာဓာတ်ပုံဗီဒီယိုရိုက်ကူးမှတ်တမ်းတင်ခွင့်တော့မရပါဘူး။လာရောက်လေ့လာတဲ့တန်တမန်တွေထဲမှာအမေရိကန်၊ဗြိတိန်၊ EU ဥရောပသမဂ္ဂ၊ကုလသမဂ္ဂ၊ကနေဒါ၊ဩစတြေးလျ၊ဆွီဒင်စတဲ့တန်ယုံတွေကတန်တမန်တွေကိုတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကတန်တမန်အန်ဒရီယပ်မက်ဂနစ်ဆန်ကဘာကြောင့်ဒီကနေ့တရားခွင်ကိုလာရတယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် The European Union is very engaged in issues relating to the freedom of press
ဥရောပသမဂ္ဂအနေနဲ့သတင်းလွတ်လပ်ခွင့်ကိုအင်မတန်အလေးထားဆောင်ရွက်နေပါတယ်ဒါကြောင့် writer သတင်းတောက်နှစ်ယောက်ဖမ်းခံရတဲ့အမှုကို EU ကစိတ်ဝင်စားပါတယ်ဒီမှုနဲ့ပတ်သက်လို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုသိရဖို့လာကြည့်တာပါဒီသတင်းတောက်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရမယ်လို့မျှော်လင့်ပါတယ်စီကံဥပဒေတွေနဲ့အညီအများဆုံးစစ်ဆေးကြားနာနိုင်မယ်လို့လည်းမျှော်လင့်ပါတယ
်ဒီကနေ့ကြားနာပွဲမှာမြောက်ပိုင်းခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးယူနိုင်ကတရလိုလှုပ်ပြီးသတင်းတောင်နှစ်ယောက်ကိုအစိုးရလျှို့ဝှက်ဥပဒေပုံမှ 3-1 ကားငယ်နဲ့အမှုတင်ပါတယ်ဒါပေမဲ့အကျိုးဆောင်တွေကတဆင့်အမှုတင်တာဖြစ်ပြီးတော့တရလိုကိုယ်တိုင်ကတော့တရခွင်ကိုမလာပါဘူးတရားသူကြီးကသတင်းတောင်နှစ်ယောက်ကိုမြင်ညာတာအမှုတင်တဲ့တရလိုရှေ့နေအယူခံတင်တဲ့တရခန့်ရှေ့နေတွေနဲ့အပြန်အလှန်အမေးအဖြေလုပ်တာက10မိနစ်လောက်သာကြာပါတယ်ဇန်နဝါရီလ23ရက်နေ့ကိုနောက်ထပ်ရုံးချင်းအဖြစ်နဲ့ထပ်ချင်းထားပါတယ်။နိုင်ငံတကာဥပဒေအကြံပေးရှွန်ဘိန်းကတော့သတင်းတောက်တွေကိုချက်ချင်းလွှတ်ပေးသင့်တယ်လို့ပြောပါတယ
်။ From a legal perspective, as a organization of legal experts,
ဥပဒေရေးရာကျွမ်းကျင်သူတွေနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းနေနဲ့ဥပဒေရှုထောင့်ကနေပြောရမယ်ဆိုရင်ဖမ်းဆီးခံထားသူတွေကိုအများဆုံးလွှတ်ပေးသင့်ပါတယ်။မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေတွေကမျှတတဲ့တရားစီရင်ခံရပိုင်ခွင့်ကိုသူတို့ချိုးဖောက်ခံထားရပါတယ်။သူတို့အနေနဲ့ပထမဆုံးတရားရုံးမထုတ်ခင်ရှင်းနေရင်ကြိုတင်တွေ့ပြီးအမှုကိုခုခံမှုအတွက်ကြိုတင်ပြင်ဆင်ခွင့်မရခဲ့ပါဘူး။ဒါကြောင့်သူတို့ကိုအ мян ဆုံးပြန်လွှတ်ပေးသင့်ပါတယ
်။ရဲတပ်ဖွဲ့ဘက်က Riders သတင်းတောက်နှစ်ယောက်ကိုအမှုတင်တဲ့အပေါ်အင်မတန်စိတ်ပျက်တယ်လို့ Riders သတင်းဌာနကလည်းဒီကနေ့ရုံးချင်းအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ American အစိုးရအပါအဝင်နိုင်ငံတကာအစိုးရတွေကလည်းသတင်းတောက်တွေကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။Writers သတင်းတောက်တွေကိုဖမ်းဆီးထားတဲ့ရလတ်ဟာသတင်းတောက်တွေအတွက်စိုးရိမ်စရာအနှောက်အယှက်ပေးမှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU သံအမတ်ကြီးကနိုင်ငံတော်အတိုင်ပင်ခံထံကိုစာရေးသားပြီးတော့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ် EU အနေနဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုမပြတ်လေ့လာနေတယ်လို့တန်တမန် Andreas Magnussen ကပြောပါတယ
် We are in continuous dialogue with the government and we are continuously encouraging the government
ဥရောပသမဂ္ဂအနေနဲ့မြန်မာအစိုးရနဲ့မပြတ်ဆွေးနွေးမှုတွေလုပ်နေပါတယ်တည်င်းလှုပ်လှက်ခွင့်အခြေခံမှုတွေကိုလေးစားဖို့လည်းအမြဲမပြတ်တိုက်တွန်းနေပါတယ်။မြန်မာတတတရားစီရင်ရေးဆိုတာကိုလေးစားလိုက်နာဖို့လည်းအမြဲတိုက်တွန်းနေပါတယ်။ ဥရောပသမဂ္ဂဟာမြန်မာနိုင်ငံရဲ့မိတ်ဆွေဖြစ်တာနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုထောက်ခံပေးနေပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုလည်းမပြတ်လည်လာနေပါတယ်။အနာဂတ်မှာတော့သတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ
်။ Writers သတင်းတောက်တွေကိုဖန်ဆီးထားတဲ့အမှုကနေပြည်သူတွေအတွက်အရေးကြီးတဲ့သတင်းမျိုးတွေကိုလွတ်လွတ်လပ်လပ်သတင်းယူနိုင်ခွင့်ပိုင်းမှာကြည့်ရရခမှုတွေရှိလာနိုင်တယ်ဆိုတာကိုအစိုးရအနေနဲ့မြင်သင့်တယ်လို့နိုင်ငံတကာဥပဒေအကြံပေးကထောက်ပြပါတယ်။သတင်းတောက်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားဆက်ဆွဲဖို့ဒီကနေ့တရားရုံးမှာတင်လိုက်တဲ့အပေါ်စိတ်ပြတ်မိကြောင်းအမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒီမိုကရေစီစနစ်ထွန်းကားဖို့အတွက်သတင်းတောက်တွေအနေနဲ့သတင်းစုံစမ်းခွင့်ရှိရမယ်လို့ပြောကြားထားပြီးသတင်းတောက်နှစ်ယောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်ဒီကနေ့တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်ရှင်
မဆူမြတ်မွန်ပြောပြသွားတာပါရှင်အခု290ပြည့်ကချင်းပြည်နယ်နေ့အခမ်းအနားဘက်ကိုလည်းအလှည့်ပေးပါမယ်ဒီကနေ့ကြာရောက်တဲ့290ပြည့်ကချင်းပြည်နယ်နေ့မှာပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အဟံတာဖြစ်နေတာပြည်တွင်းစစ်ကြောင့်ဖြစ်ကြောင်းနဲ့ကချင်းပြည်နယ်နေ့ကိုရုံးပိတ်ရမတ်မှတ်တဲ့အတွက်အာမလို့အာမရဖြစ်ရကြောင်းကချင်းနိုင်ငံရေးခေါင်းဆောင်တဦးကသုံးသပ်ပါတယ်ဒီကနေ့မြကြီးနားမြို့မှာကျင်းပတဲ့ကချင်းပြည်နယ်နေ့အခမ်းအနားမှာတော့နိုင်ငံတကာကစုအနှင်ခံရတဲ့ကချင်းအမျိုးသားတွေကိုဂုဏ်ပြုစုချီးမြှင့်ခဲ့ကြပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့နောက်ကချင်ပြည်နယ်အစိုးရဖွဲ့စည်းခဲ့တဲ့နေ့ကိုကချင်ပြည်နယ်နေ့အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာအခုဆိုရင်အနှစ်90ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကအနှစ်90ပြည့်ကချင်ပြည်နယ်နေ့မှာပြည်နယ်ရဲ့တိုးတက်မှုအခြေအနေကိုအခုလိုသုံးသပ်ပြောဆိုပါတယ
်ကချင်ပြည်နယ်ကတော့လွတ်လပ်ရေးနဲ့ဒါ60%ပေါ်ပေါက်လာတာပေါ့နော်အမေပြည်တွင်းစစ်ကြောင်းကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်လည်းတိတ်ပြီးမလုပ်နိုင်ဘူးဗျာနော်။နောက်တစ်ချက်ကဒီကချင်ပြည်နယ်စာရတာကချင်တိုင်းသားများအနေနဲ့တော့လေအထွတ်မြတ်ထားတဲ့တန်ဖိုးထားတဲ့တရက်ကဒါပေမဲ့ဒီတရားဝင်ရုံးပိရဲ့အဖြစ်မတတ်မနိုင်ဘူးဗျာ။အဲကြောင့်ကျွန်တော်တို့ဒီကချင်ပြည်နယ်ကိုဒီစိတ်တန်းကြဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်သေးတာဒါပြည်တွင်းစစ်ကြောင်းအဲ့ဒါတစ်ခုရှိတယ်။ကျနော်ပြောနေရုံးပိရဲ့မတတ်မပေးနိုင်တာတခုကအားမလို့အားမရဖြစ်ပါတယ်ဆိုတာကိုတော့ပြောချင်ပါတယ်က
မြန်မာနိုင်ငံကနေရဒေတာအတော်များများမှာအပြစ်ခတ်ရက်စဲပြီးငင်းကြဲဆွေးနွေးပွဲတွေကျင်းပနိုင်ပေမဲ့ကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းထိဆက်လက်ဖြစ်ပွားနေစေရှိနေပါတယ်ဒေါက်တာတူးကြာကတိုက်ပွဲတွေရက်စဲပြီးနိုင်ငံရေးဆွေးနွေးပွဲတွေကိုလွတ်လွတ်လပ်လပ်ကျင်းပစေလို့ကြောင်းအခုလိုဆက်ပြောပါတယ
်အဓိကအကျဆုံးကဒီနိုင်ငံရေးပြဿနာကြောင့်ဖြစ်တဲ့ပြည်သူစိတ်ကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းရမယ်ဆိုရအရင်ကအစိုးရအစစ်စစ်ကတည်းကလက်မခံခဲ့ဘူးဒါ2010ရုပ်ကပြန်တော့ပြန်ရလို့တော့လက်ခံပါလေအခုကနိုင်ငံရေးစနစ်ပေါ်တော့စထားပြီပါလေအခုဒီ2019လာခံ20ရာစုပြန်လို့ဆိုတော့ဒုတိယအစိုးရတစ်ချို့ချိပခဲ့ပါလေအဲ့ဒီတစ်ချိန်တည်းမှာပါဖြစ်လဲဆိုလို့ရှိတယ်ချိရေးကိုမရနိုင်ဘူးကတိုက်ပွဲတွေဆက်ရှိနေသေးတယ်အဲ့ဒါတခုကတော့အနောက်ရှိတိဖြစ်တာပါလေအဲဒါကြောင့်မလို့ဒီကျွန်တော်ကစီရတိုက်ပွဲတွေကိုလုံးဝရပ်ဆိုင်ပြီးတော့မှနိုင်ငံရေးပြဿနာနိုင်ငံရေးနည်းဖြည့်ရှင်းမယ်ဆိုတာလွတ်လွတ်လပ်လပ်စိတ်တန်းကြဝိုင်းဝန်းဖြည့်ရှင်းသွားစီခြင်းနဲ့ဆန္ဒရှိတာပေါ့ဗျာ
ဒီကနေ့ကြောက်တဲ့ကချင်ပြည်နယ်နေ့အခမ်းအနားကိုမြကြီးနားမြို့စီတောက်ဘူးမနောကွင်းမှာမနက်9နာရီခွဲလောက်ကစတင်ပြီးကျင်းပခဲ့ပါတယ်ဒီအခမ်းအနားမှာနိုင်ငံတကာစုလက်ခံရရှိတဲ့ကချင်မျိုးသားတွေကိုဂုဏ်ပြုခဲ့ကြောင်းအခမ်းအနားကျင်းပရေးကော်မတီအတွင်းရင်မှုကိုစော်ချက်ကပြောပါတယ်
အဲဒီနေ့ကကျွန်တော်တို့ပြည်နယ်နဲ့ကိုကွန်ပျူတာအဖြစ်ဝတ်ပြုစုတောင်းခြင်းဖြစ်ခြင်းဖြစ်ပါတယ်ပြီးတော့အဲစုချင်းချင်းချင်းဖြစ်ခြင်းဖြစ်ပါတယ်ဗျအဲစုချင်းချင်းဒါကျွန်တော်တို့နိုင်ငံတကာအဝတ်ရတဲ့အောင်မန်ဖောင်တို့ဆမကြီးတို့ဆိုင်တို့ဆမကြီးတို့တို့ကြာနန်ပြီးတဲ့ရယ်ဗန်ဒေါက်တာကာလမ်ဆမ်ဆွန်ပြီးတော့ဖာဒါပေါ့နော်ကျွန်တော်တို့ဝါချောက်ကလန်အဲ့ဒါပါတယ်ပြီးတော့ဆမအစ္စတာထူထန်ပါတယ်
ဆီယမ်မာလဖိုင်ဆိုင်ရောဟာ2013ခုနှစ်ကဖိလစ်ပိုင်နိုင်ငံကချီးမြှင့်တဲ့ရေမွန်မက်ဆေးဆီစုဆီယမ်မာလထော်ဂျာနန်က2015ခုနှစ်မှာကုလသမဂ္ဂကချီးမြှင့်တဲ့ And Peace Award နဲ့2019ခုနှစ်မှာဥရောပသမဂ္ဂကချီးမြှင့်တဲ့ Human Award ကချင်နှစ်ချင်းအသင်းတော်အဖွဲ့ချုပ် KBC အထွေထွေအတွေ့အမှုဒေါက်တာ Class Samson က2019ခုနှစ်မှာကနေဒါနိုင်ငံတက္ကသိုလ်ကချီးမြှင့်တဲ့ဒေါက်တာဘွဲ့ကက်သလစ်ဖုံးတော်ကြီးဂရန်ဂျွန်လာရောက2016ခုနှစ်မှာနိုင်ငံတကာရုပ်ရှင်ဇာတ်လမ်းတူစုအောင်လာအန်ဆန်က2019ခုနှစ်မှာ One Middleweight World Championship နဲ့ Esther Tucson က2016ခုနှစ်မှာပူလစ်ဇာဆုတွေရရှိခဲ့တာဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့290ပြည့်ကချင်ပြည်နယ်နေ့အခမ်းအနားမှာ ပင်လုံစာချုပ်ကိုအခြေခံတဲ့ကချင်ပြည်နယ်သမိုင်းဆိုင်ရာပြဇက်ကိုတင်ဆက်ခဲ့တယ်လို့ကချင်မျိုးနွယ်စုတွေရဲ့ရိုးရာအကပရိတာတေးတီယုဖော်တွေကိုလည်းကပြတင်ဆက်ခဲ့ကြပါတယ်ဒီကနေ့ကြောက်တဲ့ကချင်ပြည်နယ်နေ့ကိုနိုင်ငံတော်သမ္မတဦးထင်ကျော်ကလည်းတဝင်းလွာပြပုတ်ခဲ့ပြီးတဝင်းလွာမှာဒီမိုကရေစီနိုင်ငံတော်တည်ဆောက်ရာမှာကချင်ပြည်နယ်ကတိုင်းသားတွေအားလုံးပူးပေါင်းပါဝင်ရေးကိုလည်းတိုက်တွန်းထားပါတယ
်ကိုမိုးစောပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးဥပဒေကြမ်းတစ်ရပ်နောက်ဆုံးချောတက်နိုင်ဖို့အချို့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုအလျှော့အတင်းလှုပ်ညှိနှိုင်းဆွေးနွေးလိုတဲ့သဘောပြနေပါတယ်နေဆက်လုံခြုံရေးကိစ္စအမေရိကန်အတွင်းတရားမဝင်ဝင်ရောက်လာတဲ့လူငယ်တွေကိုအကာအကွယ်ပေးရေးကိစ္စနိုင်ငံထဲကိုမိသားစုအခြေခံပြီးပြောင်းရွှေ့နေထိုင်ခွင့်ကိစ္စနဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်တွေကိုဖြည့်ရှင်နိုင်ဖို့အင်ကာနေတို့ကပါတီ2ရက်ကဥပဒေပြုအမတ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဆွေးနွေးပွဲကိုအခုလိုလုပ်ပြီးတဲ့နောက်ပါတီ2ရက်ကြာသဘောတူညီချက်တရက်ရတော့မယ်လို့ပါတီနှစ်ယောက်ကအမတ်တွေကသူတို့မျှော်လင့်ချက်တွေကိုထုတ်ဖော်လာကြပါတယ်။ဒီအကြောင်းဆလာတီကာဟုတ်ရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုကပြောပြမှာပါရှင်
။ American တောင်ပိုင်းနေဆက် CEO လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဥပဒေပြန်လည်ပြင်ဆင်ဖို့ဆိုတာဟာသမ္မတ Trump ရဲ့ရွေးကောက်ပွဲဂတိကဝတ်တွေဖြစ်ပေမဲ့လို့ Democrat ဘက်ကထောက်ခံမှုမရဘဲနဲ့တော့ဒီအစီအစဉ်ကြီးအကောင့်ထဲပေါ်ဖို့ဆိုတာခက်လာပါတယ်။ဒါကြောင့်လည်းပဲပါတီနှစ်ယောက်စလုံးသဘောတူတဲ့ဥပဒေကြမ်းတရက်ရဖို့ကြိုးစားမယ်လို့သမ္မတ Trump ကပြောခဲ့တာပါ။
I feel having the Democrats in with us is absolutely vital because this should be a bipartisan.
ဒီဥပဒေကြမ်းဟာနှစ်ပါတီစလုံးကသဘောတူတဲ့ဥပဒေကြမ်းဖြစ်တင်တာမို့ဒီမိုကရက်တွေကျွန်တော်တို့နဲ့အခုလိုပါဝင်လာတာဟာအင်မတန်ကိုအရေးကြီးတယ်လို့ခံစားရပါတယ်။ဒါဟာအမြင့်တာတရားရှေ့ရှုတဲ့ဥပဒေကြမ်းတရက်ဖြစ်တင်ပါတယ
်။သမ္မတနဲ့နှစ်ဖက်လွှတ်တော်မှတ်တွေဆွေးနွေးကြစင်မှာတော့ American ပြည်ထောင်စုအတွင်းတရားမဝင်ပြောင်းရွှေ့နေထိုင်နေရတဲ့လူငယ်၈သိန်းလောက်ကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာအလေးထားပြောဆိုခဲ့ကြပါတယ်။ဒီလူငယ်တွေကိုသူတို့နေရရင်ပြန်မပို့နိုင်ဘူး။သမ္မတဥဘာမလက်ထက်တုန်းကဒက်ကာဆိုတဲ့အစီအစဉ်နဲ့အကာအကွယ်ပေးခဲ့ပါရယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကပဲသမ္မတထရမ့်ကဒီအစီအစဉ်ကိုဖျက်လိုက်ပါရယ်။ဒါပြင်အယ်ဆယ်ဗေဒိုကဝင်ရောက်လာသူတွေကိုယာယီနေထိုင်ခွင့်ပေးတဲ့အစီအစဉ်ကိုလည်းသမ္မတထရမ့်ကဒီတနင်္လာနေ့ကပဲဆုံးသတ်ခဲ့ပါရယ်။အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ခွင့်ရမယ့်ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုလည်းသမ္မတထရမ့်ကဖျက်သိမ်းလိုပါရယ်။ဒါမဲ့လို့လူဝင်မှုကြီးကြပ်ရေးဥပဒေကြီးတရားလုံးကိုအတီးဖြစ်လာစေဖို့ဆိုရင်သူ့အနေနဲ့အလျှော်တင်းလို့ညှိနှိုင်းသွားမယ်ဆိုတာကိုသမ္မတထရမ့်ကအင်္ဂါနေ့တုန်းကအရင်မှပြခဲ့ပါတယ
် Has to be a bill to end chain migration. Chain migration is bringing in many many people with one and often it doesn't work out very well. Those many people are not
ဥပဒေကြမ်းမှာနေထိုင်ခွင့်ရပြီးသားလူတူဦးကနေတဆင့်နောက်တူဦးပြီးတူဦးဝင်ရောက်နေထိုင်ခွင့်ရတဲ့အစီအစဉ်ကိုအဆုံးသတ်လိုက်ဖို့လိုပါတယ်ဒီစီဇန်ဟာလူတွေအများကြီးကိုမျောလင့်ချက်ဆန္ဒတွေဖြစ်စေပြီးအလုပ်လည်းမဖြစ်သလိုကျွန်တော်တို့အတွက်လည်းအကောင်းမဖြစ်စေပါဘူးအခုဒီအခန်းထဲမှာရှိတဲ့လူတိုင်းရဲ့သဘောထားကိုအသေးချာမသိပေမဲ့အတော်များများကတော့ဒီစီဇန်ကိုအဆုံးသတ်စေခြင်းပဲလို့ကျွန်တော်ထင်ပါတယ
်ဒီစီဇန်ဟာကွဲကွာနေတဲ့မိသားစုတွေကိုပြန်လည်ပေါင်းစည်းနိုင်မယ့်ခွင့်လန်းဖြစ်တယ်လို့အခြားသူတွေကတော့မြင်ထားပါတယ်ဒါကအစီအစဉ်အဆုံးသတ်တာကိုဒီမိုကရက်တစ်ဘက်ကဆန့်ကျင်နေဆိုပေမဲ့သူတို့အနေနဲ့လည်းလူဝင်မှုကြီးကြပ်ရေးဥပဒေတရားဖြစ်လာစေဖို့အတွက်အပြန်အလှန်ရှော့တင်းလုပ်ညှိနှိုင်းသွားမယ်ဆိုပြီးပြောနေပါတယ်။ဒါကြောင့်မလို့သဘောတူညီချက်တရားရဖို့အတွက်ဖြစ်နိုင်ခြေရှိတယ်လို့ဒီမိုကရက်ထက်လွတ်တော်မတ် Robert Menendez ကအင်္ဂါနေ့အစည်းအဝေးကအထွက်မှာပြောသွားပါတယ
်။ I think the president actually wants to strike a deal. Now whether that deal
သဘောတူညီချက်တရားရလာဖို့သမ္မတအနေနဲ့တကယ်ပဲလိုလားနေတယ်လို့ကျွန်တော်ထင်ပါတယ်။ဘလို့သဘောတူညီချက်ရလာမလဲဆိုတာကတော့နောက်ထပ်မေးခွန်းဖြစ်ပေမဲ့သဘောတူညီချက်ရလာဖို့ဆိုတာဖြစ်နိုင်ခြေရှိပါတယ်
။ဒါပေမဲ့လည်းသမ္မတထရမ့်အနေနဲ့ကတော့သူ့ကတိကဝတ်တွေအတိုင်းလှုပ်ဆောင်ဖို့ဟန်တားလို့ဖြစ်နေတဲ့သဘောထားတင်ပါတယ်လွှတ်တော်အမတ်တွေကိုဖြောင်းပြဖို့နီလန်ရှာအောင်မှာဖြစ်ပါတယ်။ဒါကြောင့်လည်းပဲသူ့အနေနဲ့လှုပ်ဆောင်စရာတွေရှိအောင်မယ်လို့ Republican ထက်လွှတ်တော်မတ် Steve Kim ကပြောပါတယ်
။ He persistently and relentlessly promised to put an end to DACA. Well, technically he'sannounced that will happen on March 5th of this year.
DACA season ကိုဆောင်တက်မယ်ဆိုပြီးတော့မရတန်းကြီးပေးပြောနေတာပါ။အခုနှစ်မလ9ရက်နေ့မှာအသက်ဝင်လာမယ်ဆိုပြီးသူကကြေညာထားပေမဲ့လို့လူဝင်မှုကြီးကြပ်ရေးစီးမြင်တင်းကျပ်မှုဆိုင်ရာသဘောတူညီချက်တွေရဖို့သူ့အနေနဲ့ညှိနှိုင်းဆောင်ရွက်နေရတော့မှာပဲ
။ Trump အနေနဲ့သူ့ရဲ့ရွေးကောက်ပွဲစီးဝင်းကတိအတိုင်း American တောင်ပိုင်းမှာနေဆက် CEO စတင်ဆောက်လုပ်ဖို့အတွက်ပြင်းပြပြဆန္ဒရှိနေတယ်လို့ပြောပါရယ်။သူအစီအစဉ်ဟာဒီအစီအစဉ်ဟာဆိုလို့ရှိရင်အမေရိကန်နေဆက်လူညိုရေးဆိုင်ရာညှိနှိုင်းဆွေးနွေးမှုတွေတဲကအစိပ်ပိုင်းတရလည်းဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ January 10ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်ဆင်ကဏ္ဍတွေထဲမှာစီဂျိုအန်ဒီအကြောင်းပြောပြမယ်လူလူကြမ်းရေးအစီအစဉ်မြမရေးသုံးသက်ချက်မှာတော့
အရင်ဆိုရသမရဟောင်းဦးသိန်းစင်ရဲ့ဆက်တုံးကဒီဖက်ဒရယ်စနစ်ကိုလက်ခံလိုက်တဲ့အပေါ်မှာဒီတပ်ဘက်ကလည်းလိုက်လက်ခံပြီးတော့ပေါ့နော်ဒီဖက်ဒရယ်စနစ်ကိုသူတို့အလိလာပြီးတော့
တိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးမှာမရှိမဖြစ်အရေးပါတဲ့အယတအစိုးရနဲ့စစ်ဖက်ဆက်ဆံရေးလိုအပ်တလောက်ညှိနှိုင်းမှုရှိရလားဆိုတာမြန်မာရေးသုံးသပ်သူဦးဝင်းမင်းနဲ့ဆွေးနွေးထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့အလုတ်သမားလှုပ်အားခါတွေတိုးမြင့်မှုကိုကန့်ကွက်တဲ့သတင်းနဲ့စပါမယ်ရှင်။နေပြည်တော်အလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကမြန်မာအလုတ်သမားတွေရဲ့အနှိမ်ဆုံးလှုပ်အားကကို4800ကျပ်အဖြစ်သတ်မှတ်ခဲ့တဲ့အပေါ်အလုတ်သမားအဖွဲ့14ဘွဲ့ကဒီနေ့ January 10ရက်နေ့မှာကန့်ကွက်လိုက်ကြပါတယ်။အခုကန့်ကွက်တဲ့အဖွဲ့14ဘွဲ့ဟာယာကနန်းရှိတဲ့အောက်ခြေသမဂ္ဂတွေအားလုံးကိုကိုစားပြုတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နေပြည်တော်အလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့အမျိုးသားအဆင့်ကော်မတီအစည်းအဝေးမှာအ ਨੇ ဆုံးအခကြေးငွေသတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ့်ဆုံးလှုပ်အားကလစာတရက်ကိုလက်ရှိ3600ကျပ်ကနေ4800ကျပ်အဖြစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာသတ်မှတ်အဆိုပြုခဲ့ပြီးတဲ့နောက်မှာတော့ဇန်နဝါရီလ2ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်အရဒီအဆိုကိုကန့်ကွက်လိုသူတွေအနေနဲ့နှစ်ပတ်အတွင်းကန့်ကွက်လွှာတင်နိုင်တယ်လို့ဆိုထားတာပါဒီအတွက်အ ਨੇ ဆုံးအခကြေးငွေနဲ့အလုပ်သမားရေးဆိုင်ရာပူးပေါင်းဆောင်ရွက်ကော်မတီအဖွဲ့ဝင်လည်းဖြစ် Future Life Center ရဲ့ဒါရိုက်တာလည်းဖြစ်တဲ့မတ်တတ်အောင်ကတော့အလုပ်သမားအဖွဲ့အစည်း14ဘွဲ့ဟာဇန်နဝါရီလ10ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးကန့်ကွက်မှုတွေလုပ်ခဲ့တယ်လို့ပြောပြပါတယ
်ဒီနေ့ကကျမတို့သတင်းစာရှင်းလင်းပွဲလုပ်တာအ ਨੇ ဆုံးအခကြေးငွေနဲ့အလုပ်သမားခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ကော်မတီပေါ့နော်ဒီကော်မတီမှာတော့အဖွဲ့ဝင်အလုံးပေါင်းအဖွဲ့ဝင်အားလုံးပေါင်း14ဘွဲ့လောက်ပါတယ်အဖွဲ့ချုပ်ကနှစ်ခုပါတယ်အဖွဲ့ချုပ်နှစ်ခုကတော့မြန်မာနိုင်ငံစက်မှုလက်မှုဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားတမကများအဖွဲ့ချုပ်မြန်မာနိုင်ငံတောင်သူလေသမားဒီစိုက်ပျိုးရေးအလုပ်သမားတမကများအဖွဲ့ချုပ်ထိကံတမကတွေကတော့သူတို့အဖွဲ့ချုပ်တွေကပါမှာပေါ့နော်အဲ့ဒီမှာကအဲ့ဒီအဖွဲ့ဝင်အကုန်လုံးကတော့ဒီနေ့ကိုကျမတို့4800လုံတမအတီးပြုတမချက်အပေါ်မှာမတော်ဖွဲ့ဒီကော်မတီကနေပြီးတော့ကန့်ကွက်တာပါဆ
ိုအမျိုးသားလွတ်တော်အလုသမားရေးရာကော်မတီဥက္ကဋ္ဌကိုကျော်ထွေးကတော့မကြသေးခင်ဒီဇင်ဘာလ23ရက်နေ့ကလုပ်ခဲ့တဲ့အ ਨੇ ဆုံးအခကြေးငွေသတ်မှတ်ရေးကော်မတီဝင်တွေနဲ့အလုသမားအဖွဲ့အစည်းတွေအလုရှင်တွေနဲ့ ILO စတဲ့အလုသမားရေးဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့ဆွေးနွေးပွဲမှာတော့အလုသမားတွေဘက်က9600ကျပ်ကနေ6600ကျပ်အထိတောင်းဆိုတာတွေရှိခဲ့ကြောင်းအလုရှင်တွေဘက်ကလည်း4000ကျပ်ကနေ4200ကျပ်အထိပဲပေးနိုင်မယ်လို့ဆွေးနွေးထားတာတွေရှိခဲ့ကြောင်းVOA ကဆက်သွယ်မေးမြန်းစင်မှာပြောပြခဲ့တာပါအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကတော့အလုသမားတွေအတွက်9600ကျပ်ရမှသာအလုသမားတွေအတွက်အဆင်ပြေနိုင်မဲ့နှုန်းထားတွေဖြစ်တယ်ဆိုပြီးစစ်တမ်းတွေကသိရှိရပြီးဒီအတွက်အဆိုပြုမှုတွေကိုလုပ်ခဲ့တာဖြစ်တယ်လို့လည်းမတ်တတ်အောင်ကတော့ဆိုပါတယ
်အဲ့ဒီ4000နဲ့4800ဆိုတဲ့ကွာကျမတို့ကအနည်းဆုံးခကြေးမှုမဟုတ်သေးဘူးကျမတို့ကတော့အနည်းဆုံး9600ထက်မနည်း9600ထက်မနည်းရရှိမှသာလင်းအလုသမားတယောက်ဒီအလုရှင်ရှင်းနိုင်လုံးလုံးလို့ရှိရင်သူ့အတွက်ဆောက်ဝင်ကြီးအချိန်ကဆောက်ဝင်ကြီးဒီလေနဲ့နှုံထားပေါ့နော်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့နှုံထားဖြစ်တယ်လို့ကျမတို့ကအစတည်းကနေပြီးတော့ကျမတို့အစိုးရပြုခဲ့တယ
်ခုကန့်ကွက်ခဲ့တဲ့အဖွဲ့အစည်း14ဘွဲ့ထဲမှာအဖွဲ့ချုပ်ကြီး2ဖွဲ့ပါဝင်ပြီးအဖွဲ့တွေအောက်မှာတော့အဖွဲ့ငယ်တွေလည်းပါဝင်တာမို့ရာခနန်းလောက်ရှိတဲ့အောက်ခြေသမဂ္ဂအဖွဲ့အစည်းများအလုံးကိုကိုစားပြုတယ်လို့လည်းမတ်တတ်အောင်ကပြောပြခဲ့ပါတယ်ရှင်
မအေးမှပြောပြခဲ့တာပါရှင်အခုသတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့လူထုကြမ်းမရေးအစီအစဉ်နဲ့စပါမယ် စီချိုသွေးချိုကုသဆောင်ရှားရေးဌာနတွေပေါ်လာတာဟာစီချိုသွေးချိုလူနာတွေအတွက်နောက်ဆက်တွဲဆိုချိုတွေရှောင်လွှဲပြီးတာမန်လူတယောက်လိုတက်တန်းစေနေထိုင်သွားနိုင်ဖို့အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းစီချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးပါမောက်ခဒေါက်တာတန်တန်အေးကိုဒေါက်တာတန်စောကတွေ့ဆုံမေးမြန်းတင်ပြထားပါတယ်ရှင်
ကျိုးသွေးကျိုးယောဂဟာမျိုးရိုးဗီဇပါဝင်ရှောင်ထွဲဖို့ခက်ခဲတဲ့အကြောင်းအရာတွေပေါ်မှာအခြေပြုပြီးဖြစ်ပေါ်တဲ့ယောဂတစ်ခုဖြစ်ပါတယ်။စီချိုသွေးကျိုးဝေးနာရှင်တွေကိုသွေးနှင်းတကျတဲ့ပမာဏပုံမှန်ဖြစ်နေအောင်ထိ ंछ ုပ်ထားနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုပေမဲ့လူနာရဲ့အသိဉာဏ်ကျေဝါမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေကလည်းရည်ကြည်ပါတယ်။စီချိုသွေးကျိုးယောဂအကြောင်းကိုလူနာတွေကိုယ်တိုင်ကပုံမှန်သိရှိလာပြီးတက်တက်ကြွကြွပူးပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်နောက်ဆက်တွဲဆွေးကျိုးတွေကိုဟန်တားနိုင်တယ်လို့ Grand Hunter International Hospital မှစီချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဒေါ်သနဲအေးကပြောပါတယ်
ဒုနာကိုယ်တိုင်ရဲ့ပါဝင်မှုကလည်းဒီ50ရခိုင်နှုန်းလောက်ပါမယ်လို့ဒါကျွန်တော်ယူဆပါတယ်အတွက်ကြောင့်ဒုနာကိုယ်တိုင်ရဲ့ပါဝင်မှုကလူနာကိုအသိပေးခြင်းပညာပေးခြင်းတည်းနော်အလွန်တရာအရေးကြီးတဲ့စီးတစ်ခွက်ဖြစ်ပါတယ်နော်ဒီလိုကျွန်တော်စေးကူးတဲ့နေရာမှာဆရာဝန်စီလာပြီးပြန်သွားတဲ့ဟာမဟုတ်ဘဲနဲ့ဒီလိုစင်တာစီချိုစင်တာရှိမှသာလေဒီစီချိုစင်တာမှာနော်ဒီလိုစီချိုကိုနော်စီချိုအကြောင်းကိုဆောင်ရံရှောင်ရံများကိုလူနာကိုရှင်းပြတယ်ပြောဆိုတယ်ဒီလိုအချိန်ပေးပြီးတော့နော်ဒါနေရာတစ်ခုရရှိတဲ့နော်စင်တာမှာဒီလိုသူ့ဌာနတစ်ခုမှာပညာပေးပြောကြားခြင်းဆိုတဲ့နော် section တစ်ခုပါဝင်တယ်အဲ့ဒါအပြင်နော်သူတို့ရဲ့နောက်ဆက်တွဲယောဂတွေကို screening ပေါ့နောက်ဆက်တွဲယောဂဆိုတာဘွားကနေပုံမှတိရတာဆိုပေမဲ့လည်းတကယ်တမ်းစပြီးတော့ဖြစ်နေတာတစ်နှစ်နှစ်နှစ်အရင်ကတည်းကဖြစ်မယ်ဆိုတော့စောစောစီးစီးရှာဖွေလို့ရရင်ကျမတို့ကာကွယ်နိုင်ပါတယ်ဥပမာကြောက်ကပ်ပြဲ့မဲ့အလားလာတဲ့တန်းလေးမျက်စိကွယ်မဲ့အလားလာတွေကျမတို့ဒီစီချိုစင်တာရှိတယ်ဆိုရင်ဒီမှာအကုန်လုံးကိုရှာဖွေပြီးတော့နော်စစ်ဆေးပြီးတော့မှစောစောကုသနိုင်တယ်ဒါလည်းကာကွယ်ခြင်းအလုပ်ပါဒါဒုတိယအဆင့်ကာကွယ်ခြင်းပေါ့နော
်စီချိုသွေးချိုယောဂါကိုဆေးဝါးတွေနဲ့ဆက်ပစ္စည်းကိရိယာအကူအညီတွေတုံးပြီးဆရာဝန်တွေကဆေးပေးကုသခဲ့ကြတာပါလူနာနဲ့ဆရာဝန်ထိတွေ့တဲ့အချိန်ပမာဏနှေးပါခဲ့တာကြောင့်ယောဂါအကြောင်းပညာပေးတဲ့နေရာမှာတော့အားနည်းမှုတွေရှိခဲ့ကြပါတယ်စီချိုစင်တာတွေထရှိပြီးဆေးဝါးကုသမှုတွေတာကပညာပေးမှုတွေနဲ့ကြိုတင်စစ်ဆေးကာကွယ်မှုတွေပါပြုလုပ်ထားဖို့လိုတယ်လို့ဒေါက်တာဒေါ်သနဲ့အေးကပြောပါတယ
်ဒီလိုစီချိုစင်တာဆိုပြီးတော့နော်တည်တံ့ရှိတဲ့အတွက်ကြောင့်နော်ကျမတို့ဒါလူနာတွေအားလုံးနော်ကျမတို့တခြားမြန်မာနိုင်ငံမှာရှိတယ်နော်တခြား health care center ပေါ့နော်ကျန်းမာရေးစောင့်ရှောက်မှု center အားလုံးကလည်းအမြင်ပွင့်လင်းပြီးတော့စီချိုဆိုတာဒီလိုကုရပါလားနော်နော်အဲ့လိုလဲသူတို့မြင်မယ်နော်လူနာတွေအဖို့လဲစီချိုဆိုတာစေတောက်ယုံနဲ့မပြီးဘူးဆိုတာမြင်သွားမယ်ပေါ့နော်ကျမတို့ဒီလို center မျိုးတွေအများကြီးနော်လောက်ကြမယ်ပေါ့နော်နေရာတကာတိုင်းမှာလောက်ကြမယ်ဆိုရလို့ရှိရင်ကျမတို့စီချိုเนาะတူနာတွေอ่ะเนาะအသက်အများကြီးပိုရှည်ပါမယ်အများကြီးရှည်သွားမယ်အများကြီးလဲเนาะကျန်းမာသွားမယ်လို့ဒါကျမယုံကြည်ပါတယ
်စီချိုသွေးချိုယောဂဝိညာဉ်ရှင်တွေဟာကဘာပေါ်မှာတဖြည်းဖြည်းများပြားလာနေပါလေနောက်ဆက်တဲ့ဆွေးကျိုးတွေကိုရှောင်လွှဲနိုင်ဖို့အတွက်စီချိုသွေးချိုဝိညာဉ်ရှင်တွေအနေနဲ့စံချိန်မီတဲ့ကုသဆုံးရှုံးမှုတွေကိုရရှိဖို့လိုတယ်လို့ Novo Nordisk Company မှာ Senior Vice President ဖြစ်သူ Frederick Kia ကပြောပါလေ
Diabetes is a serious disease around the world more than 400 million are suffering from diabetes and the official estimates in Myanmar is that more than 2 million is suffering from diabetes I do personally believe
စီချိုသွေးချိုယောဂဟာစိုးရင်စရာကောင်းတဲ့ယောဂတစ်မျိုးပါကမ္ဘာတစ်ခုလုံးမှာဆိုရင်တော့လူသန်း400လောက်ဒီယောဂကိုခံစားနေရပါတယ်တရားဝင်ကိန်းဂဏန်းရဆိုရင်တော့မြန်မာနိုင်ငံမှာဒီယောဂခံစားနေရသူ2သန်းရှိပါတယ်ဒီအရေးအတွက်ထက်ကိုပိုများလိမ့်မယ်လို့ကျွန်တော်တူးချင်းယူဆပါတယ်ဒါကြောင့်မလို့စီချိုယောဂကိုနီးမှန်လမ်းမှန်နဲ့ကုသဖို့လိုပါတယ်။နီးမှန်လမ်းမှန်နဲ့အသေးချမကုသဘူးဆိုရင်တော့အမြင်အယုံချို့တဲ့သွားတာမျိုးဒီအခြားဆိုးရင်ရတဲ့အခြေအနေတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်မလို့စီချိုသွေးချိုယောဂကိုနီးမှန်လမ်းမှန်နဲ့ကုသမှုယူဖို့တူးချင်းအနေနဲ့ရောလူဖွဲ့စည်းတရက်လုံးအနေနဲ့ပါအရေးကြီးပါတယ
်။စီချိုသွေးချိုကုသဆောင်ရှောက်မှုစင်တာတွေပေါ်ထွန်းလာခြင်းဟာစီချိုသွေးချိုဝေးနာရှင်တွေကိုနောက်ဆက်တွဲဆိုးကျိုးတွေရှောင်လွှဲပြီးတမန်လူတယောက်လိုတက်တန်းစေနေထိုင်သွားနိုင်စေဖို့အတွက်အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပ
ါ။လူလူကြမ်းမရေးကဏ္ဍကိုခုလိုဗုဒ္ဓဦးနဲ့ညာတိုင်းမှာနာဆင်နိုင်ပါလေရှင်။အခုမြမရေးတုံသက်ချက်ကိုနာဆင်ကြရပါမယ်။မြန်မာနိုင်ငံမှာအရသာအစိုးရနဲ့စစ်တပ်ဆက်ဆံရေးဟာတိုင်းပြည်ငြိမ်းချမ်းသာယာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်ပါတယ်။လက်ရှိအခြေအနေမှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လား။ဘလို့နေရာမျိုးမှာကွဲလွဲမှုရှိနေပါသလဲ။မြန်မာအရေးသုံးသပ်သူဦးဝင်းမင်းနဲ့ဦးကျော်စံပါတို့ဆွေးနွေးသုံးသပ်ထားပါရဲ့ရှင်။
င်းခင်ဗျာမြန်မာနိုင်ငံမှာသိအရေးကြီးတဲ့ NLD နဲ့စစ်တပ်တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ရပ်ဖက်စစ်ဘက်ဆက်ဆံရေးအခြေအနေဘလောက်တိုးတက်ကောင်းမွန်လာသလဲအထူးသဖြင့်ပြီးခဲ့တဲ့2018ခုနှစ်အတွင်းစစ်ဘက်ရပ်ဖက်ဆက်ဆံရေးတိုးတက်မှုအခြေအနေကိုသုံးသပ်စီစဉ်တာဖြစ်ပါတယ်အကြံဉာဏ်ပြောမယ်ဆိုရင် NLD အစိုးရရွေးကောက်ပွဲနိုင်ပြီးတက်လာကြတဲ့က2008ဖွဲ့စည်းပုံအရစစ်တပ်ကိုအာဏာတွေပူပေးထားတဲ့ဒီဟာအလုပ်ဖြစ်လိမ့်မယ်ထင်ပြီးတော့သူတို့ကလည်းလက်ခံတယ်လို့ဆိုပါတယ်ဒါပေမဲ့တကယ်တမ်းလှုပ်လာတဲ့အခါမှာသိအလုပ်မဖြစ်ဘူးဆိုပြီးတော့ NLD ဘက်ကပုဂ္ဂိုလ်တွေကကျွန်တော်ကိုပြောပြပါတယ်2018ခုနှစ်အတွင်းမှာစစ်တပ်နဲ့အရဖက်ဆက်ဆံရေးအခြေအနေတိုးတက်မှုရှိလာတယ်လို့ပြောမလားအရင်တိုင်းပဲပြောမလားဆုတ်ယုတ်သွားတယ်ပြောမလား
အခုဒီအရသာအစိုးရတက်လာတဲ့အခါကျတော့ဒီတက်မတော်နေနဲ့အရင်ဒီလိုဆက်ဆံရေးမျိုးတစ်ခါမှမလုပ်ခဲ့ဘူးလေအဲဒီခါကျတော့ဒီဆက်ဆံရေးမှာနှစ်ဖက်လုံးမှာတော့တန်လျာတွေရှိတဲ့နေရာနေပြီးတော့စခဲ့တာပါဆက်ဒါပေမဲ့အစာပိုင်းမှာတော့ကောင်းလာမယ့်အလားအလာတချို့ကျွန်တော်တွေ့ခဲ့ရတယ်ပေါ့နော်အထူးသဖြင့်တော့ဒီအရက်ဘက်ကအလားထိတ်ဆုံးကောင်းဆောင်ဒေါက်ဆာဆူဂျီနဲ့ဒီတက်ဘက်ကထိတ်ဆုံးကောင်းဆောင်ပူဂျုံမူဂျီမေယာလည်းနေကြတယ်မှာဒီပုံကူရေးရပါဆက်ဟိုဆက်ဆံရေးကောင်းလာမယ့်အလားအလာလေးဆက်ဆံခြင်းမှာတွေ့ရတယ်ဆရာဥပမာအာဇာနီနေ့လိုမှမျိုးပေါ့နော်အာကာချုံအနေနဲ့ဒီဒေါက်ဆာဆူဂျီရဲ့အိမ်ကိုအလားတွားလေခဲ့တဲ့ပုံစံမျိုးပေါ့ဒါပေမဲ့နောက်ပိုင်းမှာတကယ်အလုပ်လုပ်လာတဲ့ခါကျတဲ့ခါကျတော့ဆက်ဆံရတစ်ပြေးပြင်းနဲ့ဒီမိစ္ဆာမဲ့အစားပေါ့နော်ကျွန်တော်မြင်ရတော့ပို့ပြီးတော့ဒီနည်းနည်းကင်းကွာလာတဲ့သဘောမျိုးတွေပို့တွေ့ရပါတယ်ဆရာ
။ဘာဖြစ်လို့အဲ့လိုကင်းကွာလာတဲ့သဘောတွေ့ရတယ်လဲကိုမင်းအကြောင်းရင်းကိုနည်းနည်းဆန်းစစ်ပါအောင်
။အဓိကတော့အဲ့ဒီကြားထဲမှာဒီရှိလာခဲ့တဲ့အမြင်မတူမှုလေးတွေအဖူထည်လေးတွေလို့ပြောလို့ပါဆရာနော်။ခုနကဒီရှိထားတဲ့ဟိုသံသရာတွေကမပြောက်ဖဲနဲ့အဲပြန်ပြီးတော့ဟန်နီမွန်ပြည့်ပြည့်ကျော်တယ်လို့ပြောရမှာမသိဘူးဆရာ။အခုမှဆိုရင်ဒီငိမ့်ချင်းတဲ့ပတ်သက်ပြီးတဲ့အနေနဲ့အမြဲတမ်းသူကဆွေးနွေးကြတာကဒေါက်ဆာဆူဂျီအနေနဲ့တချို့ဒီတိုင်းသားတွေအခွင့်အရေးကိုလွယ်လွယ်ကူကူပဲပေးလိုက်ပြီးတော့အဲ့ဒါကဒီတိုင်းပြည်ဟိုပြုကွဲတဲ့ဘက်ကိုဥတီသွားနိုင်မလားဆိုပြီးတော့သူတို့ဆွေးနွေးချက်ကအမြဲတမ်းရှိခဲ့ပါတယ်အဲ့တော့ဒီငိမ့်ချင်းတဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေမှာအစာပိုင်းမှာတော့ဒေါက်ဆာဆူဂျီအနေနဲ့ဒီတိုင်းသားအခွင့်အရေးကိုပေါ့နော်ခုနကတက်တာထင်တယ်လို့ဟိုလွယ်လွယ်မပြီးခဲ့တဲ့အနေအထားမျိုးတွေတွေ့ရတဲ့အခါမှာတော့တက်ကတစုံတရာယုံကြည်မှုစားရတယ်။ဒါပေမဲ့တကယ်တမ်းကကဒီနောက်ပိုင်းအသေးစိတ်တွေဆင်းနေလာတဲ့အခါမျိုးဥပမာဆိုရအခုနောက်ဆုံးဖြစ်တဲ့အနေအထားဆိုရင်ဒီရှမ်းပြည်နယ်မှာရှိတဲ့မြို့သားနိုင်ငံအစဉ်ဆင်းနေပဲပေါ့ကျွန်တော်။အဲ့တော့အစိုးရအနေနဲ့ကတော့တစုံတရာလိုက်လေလေလေလို့ချင်တယ်။ဒါပေမဲ့တက်မတော်ဘက်ကတော့စိတ်အမှုတော့အရင်ကြီးတယ်။ဒီနိုင်ငံရေးရဒီရှမ်းမြို့သားကြီးတက်လာလို့ရှိရင်ခွဲထွက်ရေးဘက်ကိုရောက်သွားမလား။အဲ့လိုမျိုးဖြစ်ပြီးတော့ဒီအမျိုးသားစင်နိုင်ငံစနုပွဲတွေကိုရှက်ပြင်းနေတယ်မှာကြည်ကြဲပြဲပြဲမပေးတဲ့အနေအထားမျိုးပေါ့အဲ့လိုမျိုးဒီအရင်တန်တရားစိတ်တွေကပြန်ဝင်လာတဲ့အခါမှာဆက်ဆံရတဲ့စုံတရားပြန်ပြီးတော့နောက်ဆုတ်သွားတဲ့သဘောမျိုးတွေ့ရပါတယ်အထူးသဖြင့်ကျွန်တော်တို့ကအ
ဲ့တော့တက်မတော်ဘက်ကစံတရားဟာဒေါန်ဆန်းစုကြည်အပေါ်မှာသာမကတကယ်တမ်းကျတော့ဒီစံတရားတိုင်းရင်းသားတွေအပေါ်မှာဖြစ်နေတဲ့စံတရားပေါ့ဗျာသူကတိုင်းရင်းသားတွေကခွဲထွက်လိမ့်ဦးမယ်ဆိုရယ်ဆိုရင်ကအစဉ်အမြဲသူစီမှာရှိနေတဲ့ဆိုတဲ့ဘောပေါ့
ဟုတ်ပါတယ်ဆရာအာဒီတိုင်းလားဒီအပေါ်မှာလည်းပတ်သက်တယ်ဒီဒီမိုကရေစီစနစ်ပေါ့နော်ဘယ်လောက်ထိဟိုသူတို့ယူဆတဲ့ဒီလုံခြုံရေးအတွက်ပေါ့နော်အာအာမခံချက်ပေးနိုင်မလဲတည်ငြိမ်မှုအတွက်အာမခံချက်ပေးနိုင်မလဲအဲ့ဒါကိုသူတို့အများကြီးကြည့်ပါတယ်ဆရာနှစ်ခုလုံးတွေ့ကြည့်တယ်လို့ပြောရမှာပေါ့နော်တိုင်းလားရေးခွဲထွက်တာတခုလည်းမဟုတ်ဘူးဥပမာဆိုလို့ရှိရင်ဒီဒီမိုကရေစီကြောင့်စဉ်းစားလိုက်တဲ့အခါမှာတက်မတော်နေတဲ့ကဟိုးရင်ဦးနုလက်ထက်ကပါလီမန်ဒီမိုကရေစီဆိုတာပြန်သတိရပါတယ်ဆရာအဲ့ဒီတော့ကဒီဥနုပါတီနှစ်ချက်ပွဲခဲ့တယ်အဲဒါဒီတက်ကိုလည်းအပြိုင်ဆိုင်စီရင်ခဲ့ကြတယ်ရုပ်ကပွဲလည်းကျင်းပခဲ့ကြတယ်အဲဆရာလေးအားလည်းအားလုံးသိပါတယ်အဲ့တော့အဲ့ဒီခါမှာဒီတိုင်းလားတွေရေလှူရှာမှုနဲ့တွဲလာတဲ့ခါမှာဒီ1962ပါပေါ့ကျွန်တော်ဒီဥသေဆင်းကချင်းတို့ရှမ်းတို့စပြီးတော့အဲပြန်တိုက်လာတဲ့အခါမှာသူတို့တင်လာတာကဒီပါတီအကွဲရောင်ဒီတိုင်းလားတွေရေခွဲထွက်ခွင့်ကိုပါဒီအခြေအနေကောင်းတစ်ခုဖန်တီးပေးရပါဆရာရေအဲ့ခါမှာတက်မလို့လေပွဲပြီးတော့တိုင်းပြည်လေပွဲမယ်ဆိုပြီးဆိုရင်တကြီးရှိတယ်ကြာ
ဟုတ်ကဲ့
အဲ့ဒီခါကျတော့ဒီဒီမိုကရေစီစနစ်မှာနာပါတီရဲ့တည်ငြိမ်မှုနဲ့ဒီတိုင်းသားရဲ့အဲဒီရေးရအောင်ပေါ့နော်နိုင်ငံရေးချေရှင်းနိုင်မှုဘယ်လောက်အားကောင်းမလဲပေါ့အဲ့တော့သူတို့အနေနဲ့တနည်းရှိတယ်ကြာ
ဟာသူတို့သူတို့ကသမိုင်းကိုအတိတ်ပဲ prince ဆိုတာကို၌ကအရင်တုန်းကပုံစံအတိုင်းသူတို့ဟိုတုန်းကဗိုလ်ချုပ်ကြီးနေဝင်တက်လာပြီးနောက်မှာအတိတ်ပဲ prince ဆိုခဲ့တဲ့အတိုင်းပဲသူတို့အဲ့ဒီအတိုင်းပဲမြင်နေရပေါ့မြန်မာနိုင်ငံသမိုင်းကို အသိပဲပြန်ဖွင့်တဲ့နေရာမှာလည်းပဲတကယ်တမ်းကျတော့ဒီမိုကရေစီဆိုရင်တော့ဗျာဒီမိုကရေစီဆိုတာအဲ့လိုကွဲတာပြဲတာတွေကတော့စီနေမှာပဲနိုင်ငံတိုင်းမှာလည်းဖြစ်ကြတာပဲဒါပေမဲ့သူခသူပြည်လည်းမှုရသွားတာပဲတိုင်းရင်းသားတွေလည်းပဲဖက်ဒရယ်မှုကိုတင်ခဲ့ရတယ်အဲ့ဒီတော့ငါဆိုကြပါစို့အဲ့မှာလည်းခွဲထွက်မယ်ဆိုတာမပါပါဘူးဆိုတာအဲ့မှာပါခဲ့တဲ့လူတွေကလည်းချင်းချင်းငါတို့ခွဲထွက်ပလုပ်တာမဟုတ်ဘူးအခု history ကပြန်ဆန်းစင်လဲခွဲထွက်ဖို့ကြိုးပမ်းမှုဆိုတာမဟုတ်ပါဘူးရမဲရှာပြီးတော့စစ်တပ်ကတက်ချင်းလို့တမင်ကလုတ်ခဲ့တယ်ဆိုတဲ့သဘောကိုများများတွေ့လာပါတယ်ဆိုတော့တမန်တော်ကပဲအဲ့ဒီဟိုကအတိတ်ပဲဖွင့်ဆိုခဲ့တဲ့ဘောင်းတွင်းမှာပဲမြင်နေကြတာပေါ့မြန်မာနိုင်ငံသမိုင်းက
အာကျွန်တော်မြင်ရတော့ဆရာအရင်ထက်ဆာလို့ရှိရင်တော့ယုံကြည်မှုဟိုအစားပိုင်းဒီဖက်ဒရယ်စနစ်ပေါ်ပါပေါ့နော်တိုင်းသားတွေမခွဲထွက်နိုင်ဘူးဆိုတာကိုနည်းနည်းလေးတော့ရလာတယ်ဆရာဒါပေမဲ့အပြည့်အဝတော့မရသေးဘူးပြောရမှာပေါ့နော်သူတစ်ဆင့်ဒီအရင်ဆိုရသမရဟောင်းဦးသိန်းစင်လက်ထက်တုန်းကဒီဖက်ဒရယ်စနစ်ကိုလက်ခံလိုက်တဲ့အပေါ်မှာဒီတပ်ဘက်ကလည်းလိုက်လက်ခံပြီးတော့ပေါ့နော်ဒီဖက်ဒရယ်စနစ်ကိုသူတို့ကလိလာပြီးတော့တိုင်းသားခွင့်တစုံတရာပေးရမယ်ဆိုတာသူတို့နားလည်လာတဲ့အနေထားတော့ရှိတယ်ဆရာလုံးဝအပြည့်ကြီးဖက်ဒရယ်စနစ်ကတိုင်းပြည်ကိုဝယ်မယ်ဆိုတော့သူကမရှိဘူးလုံးတော့ဘူးပေါ့နော်အရင်လိုမျိုးဒါပေမဲ့လက်တွေ့ဖြစ်ရတဲ့ခါတလေမှာသူတို့ကဒီစိုးရင်လာချက်တွေရှိတော့ဆရာအဲ့ဒီခါမှာသူအာမခံချက်တွေအရန်တောင်းတာပေါ့နော်ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့ဒီပင်လုံမှာအဓိကဖြစ်ခဲ့တဲ့စတနာကဒီတိုင်းနာတွေဘက်ကနေပြီးတော့ဟိုမခွဲထွက်ပါဘူးဆိုတဲ့ကတိကိုပေါ့နော်ဟာလာမပြေးတဲ့ခါမှာတက်ကဟာဒါဆိုရင်ခွဲထွက်မှာပဲဆိုပြီးတော့အဲ့လိုမျိုးအကြီးကျယ်တနေရာပြန်ကြီးသွားတယ်ဆရာဒီကြာကစနေပွဲတွေအချိန်ပေါင်းများစွာပါလေတရားဝင်ရောတရားမဝင်ရောသူတို့ပြင်တော်ဆက်စီနေတဲ့ဒီအမရောထိပ်ပိုင်းကြမှာသူတို့ပြင်တော်ဘုကျုံမူကြီးမရလာနေပေါ့နော်အဲပြည်လည်မှုရပြီးတော့အတိုင်းသားရင်းနေပါအဲနီနီဆက်ဆက်ပေါ့ဒီတမရောနေရောအစိုးရနေရောစနေပွဲတွေတုံးမှာပဲဒါတွေကပြေပြောက်သွားမှာ
တိုင်းသားတွေကလည်းခွဲထွက်ဖို့ဆိုတာတော့သူတို့မပြောဘူးဒါမခွဲထွက်ပါဘူးဆိုရဲအမတ်ခံချက်ထိုးရမယ်ဆိုတာကိုညင်းတယ်လို့ထင်တယ်ဟုတ်ပါလား
ဟုတ်ပါတယ်မှန်ပါတယ်အဲဒီအမတ်ခံချက်ကိုအာသူ့ဘုံလို့တော့ဘုံနော်တိုင်းသားတွေစဉ်းစားတာတော့ဒါကအရင်ဒီပါလာပြီးသားဖြစ်တယ်အဲ့ဒါကြောင့်မလို့ထပ်မလို့တော့ဘောဒါပေမဲ့တက်မလို့ကလည်းဆွင့်ချက်ကအမှအကြီးဆုံးပဲဆရာအဲ့ဒါကိုပြည်လဲသွားလို့ရှိရင်တော့ဒီ channel တိုင်းသားအခွင့်အရေးကိုဆက်ဟိုပြီးသွားဖို့ဘောဥပမာဆိုလို့ရှိရင်ဒီ channel live ဖွဲ့စည်းပုံရေးတာတွေပါလေတက်မလို့ကစာသဘောတူရခဲ့တယ်လေနောက်ပိုင်းကျမှသာသူတို့ပြန်ပြီးတော့ခုနဒီအမကပြန်မထိုးပြီးလို့ရှိရင်လာဒါကိုလည်းသူတို့မပေးနိုင်ဘူးဆိုပြီးတော့ပြန်ဆုတ်သွားတဲ့သဘောရှိတယ်ဟိုတစ်ဖက်ကလည်းတစ်ဖက်ကတောင်းဆိုတာတစုံတရာများတယ်လို့တိုင်းသားတွေခံစားရမှာပါအဲအဲ့လိုမျိုးမရတဲ့အခါမှာသူကစိတ်စိတ်ကပြန်ကြည့်သွားမယ်အောင်ဆရာ
ဒီလက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်လို့သဘောထားကွဲတယ်ဆိုရင်တော့ဗျာဒါကျွန်တော်အမြင်ပေါ့လေဒါတကယ်တမ်းကျတော့နှစ်ဖက်လုံးကပြည်လဲခြင်းနဲ့ဆိုရင်ဗမာအရေးကြီးတဲ့ကိစ္စမဟုတ်ဘူးလက်မှတ်ထိုးတာမထိုးတာတိုင်းသားတွေဘက်ကလည်းဒါကိုကြည့်ကြလှုပ်ပြီးတော့ issue တစ်ခုလှုပ်ပြီးတော့ညင်းနေကြမရှိသလိုဒီဘက်ကလည်းလက်မှတ်မထိုးရကောင်းလားဆိုပြီးတော့ပြောနေကြတော့မလို့တဲ့ကိစ္စပြားလေးကိစ္စတကယ်တော့ကျတော့ကျွန်တော်ကတော့နှစ်ဖက်လုံးကိုပဲဒီကိစ္စမှာတော့နည်းနည်းအကဲဆက်လွန်းတယ်လို့ထင်တယ်ဗျာ
မှန်ပါတယ်ဆရာမှန်ပါတယ်ဆိုတော့တနည်းရည်နှစ်ဖက်လုံးမှာအရင်ကြည့်ခဲ့ကြတော့ကြာအရင်တိုက်ခဲ့ရတဲ့ဘောကနေပြီးတော့ဟိုရန်သူနဲ့ဟိုဆက်ဆံရေးမျိုးကနေဟိုကပြန်ပြီးတော့ညင်းတဲ့ခါမှာဒီလိုတနည်းရည်ကတော့ကျွန်တော်များနှစ်ဖက်လုံးမှာတော့ရှိနေမှာပဲဟုတ်ပါတယ်ဒီရခိုင်ရေးဖြစ်လာတဲ့အချိန်မှာတော့ပို့ဆိုးသွားတယ်ဆရာအရင်ထက်၄-၅ဆလောက်ဆိုးသွားတယ်ကျွန်တော်များလေးယုံကြည်မှုတွေကအထူးသဖြင့်ဒီအရက်ဘက်ကောင်းဆောင်နေတဲ့တက်ဘက်ကောင်းဆောင်နေအချားမှာတန်လျာတွေပါကြီးလာတယ်ဆရာ
ဆိုတော့အဲ့လိုရခိုင်အရေးဟာအခု NLD ကလည်းကြီးညာပြီးတာဟာအထုတ်ထားအနာကိုစင်ခေါ်တဲ့ကိစ္စဖြစ်တယ်ဗာညာဆိုပြီးတော့တလောကပဲသူတို့မင်းငွန်ပြောကြတာမှတွေးလိုက်ပါတယ်ဆိုတော့ဒီလောက်အရေးကြီးတဲ့ကိစ္စမှာသဘောမတူနိုင်ကြဘူးဆိုရင်ဒါအမ်ဘီရက်တဲ့အန်ရကြီးရဲ့အခြေအနေပေါ်ပြရတာသူတို့အဲ့ဒါကိုနှစ်ဖက်လုံးစဉ်းစားကြဘူးလားဗျာအဲ့တော့
အာဟိုဆွေးနွေးပွဲတွေတော့လုပ်တာတွေရှိတယ်ပေါ့နော်ကျွန်တော်တို့ကြားပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲတွေမှာတကယ်ကိုနှစ်ဖက်နားလည်မှုရနေတဲ့အနေအထားတစ်ခုကြည့်တော့မရသေးဘဲနဲ့ဟလာဟိုသူ့ရဲ့ဒီကာကွယ်ရေးပိုင်းလူကြွေးပိုင်းသူလို့ဟလာကိုယ့်ရဲ့နိုင်ငံရေးပိုင်းကိုလို့အဲ့လိုမျိုးဒီခွဲပြီးတော့မြင်နေတဲ့အနေအထားမျိုးရှိတဲ့အခါမှာမကာကွယ်ရေးဟိုလုပ်တဲ့အခါမှာတချို့ကနော်ဟိုပြင်းပြထန်တဲ့လူမျိုးကျွန်တော်ဖြစ်သွားလို့ရှင်လေဒီဆွေဘကဟိုတနည်းရှိတာကဟာသမီးသက်သက်များအခုလိုထက်သနာဖြစ်အောင်လုပ်လားအတမရဘကလည်းဆိုရင်ဒါကဟာသမီးသက်သက်များဒီတမရအတိတ်ကကြောင်းသူဘကနေပြီးတော့အခုလိုဟလာနိုင်ငံတကာဖီးယားတွေကိုမကာပေးဘူးလားအဲအဆရှိတဲ့ပြင်အဲ့လိုမျိုးတနည်းရကြီးလာတာဆရာကြီးအဲ့တော့ဒီနေရာမှာတော့ကျွန်တော်မြင်ရအစိုးရအနေနဲ့လည်းဒီအတက်နိုင်ဆုံးပေါ့နော်ဒီနိုင်ငံတကာရဲ့ဒီဖီးယားတွေကိုကျော်လွန်နိုင်အောင်ကာပေးတာလည်းအများကြီးကျွန်တော်တွေ့ရပါတယ်အလားတူပဲတမရအနေနဲ့လည်းဒီဟိုထိတ်သိမ့်နိုင်တဲ့အပိုင်းတွေသူတို့လုပ်နိုင်တယ်လို့တခါလေမှဒီအောက်ခြေမှာပြင်းပြထန်ထန်ဖြစ်တာတွေကိုအပေါ်ကလည်းသိနိုင်ခြင်းမှာသိနိုင်မှာပါဆရာနော်ဒါပေမဲ့ဘာဖြစ်စီနေမှာတော့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ဟိုအလွန်ကျွတ်ဖြစ်သွားတာရှင်လည်းအရေးကြီးကိုပုံစံမျိုးပေါ့နှစ်ဖက်ညှိနှိုင်းပြီးတော့နားလည်မှုရှိပြီးတော့လုပ်နိုင်တယ်ဆိုလို့ရှင်တော့ကျွန်တော်ထင်တယ်ခုနကတန်တရားတွေကိုကျော်လွှားနိုင်ပါတယ်ဆရာဒါပေမဲ့တွေ့တာနည်းတယ်ဆရာ
ဒ
ီထိတ်သိမ့်ကောင်းဆောင်နေနှစ်ယောက်တွေ့ရအရေးနည်းတယ်ကျွန်တော်များဘုံချမှုရေးမရောက်နိုင်တဲ့တော့ဆိုသူကြီးနေလေအဲ့ဒီဆက်ဆံရေးချက်ဒီဆောက်နိုင်လို့ရှင်တော့ကျွန်တော်ထင်တယ်
တခုကကွန်မင်ဒေါန်ဆန်းစုကြည်အနေနဲ့ဟိုစက်တင်ဘာမှာမင်းငုံးပြောတော့ကဟိုဒုက္ခတွေဟိုဘက်ကိုထွက်ပြေးနေရတယ်ဆိုတာဟာဒီစစ်တပ်ဘက်ကတပ်မတော်ဘက်ကဘာမှတိုက်တာခိုက်တာလည်းမရှိနေဘာကြောင့်ထွက်ပြေးနေရတယ်လဲဘာညာပြောတဲ့နေရာမှာတော့ဒီကိစ္စမှာတော့သူဟာဒါစစ်တပ်ရဲ့ထိုးစစ်စစ်တပ်ရဲ့လုပ်ရက်ကိုကာကွယ်တဲ့သဘောမှန်တိုင်းပြောတာပဲဗျာဒီကိစ္စကတော့
ဟိုအဲ့ဒီဘိုင်းကဟုတ်ပါတယ်ကျွန်တော်ကပြောလဲဗျာဒေါက်ဆာစုကြည်နေတဲ့နိုင်ငံတကာမှာအတက်နိုင်ဆုံးနော်ကာဖို့ကြိုးစားခဲ့တာကိုကျွန်တော်တွေ့ရပါတယ်ဒါပေမဲ့တက်မတော်ကလိုချင်တာကအဲ့ဒီထက်ပိုတဲ့အနေအထားမျိုးတော့မျိုးကျွန်တော်သုံးသပ်မိရစရာဥပမာဒီဥရောပသမဂ္ဂဘက်ကနေပြီးတော့ဒါကဒီ ethnic cleansing ပေါ့နော်ဒီလူမျိုးတုံးသက်ဖြတ်မှုဖြစ်တယ်လို့ဆွဆွဲတဲ့အချိန်မှာအစိုးရကိုဒါကိုချက်ချင်းတုံ့ပြန်ပြီးတော့ဖြန့်ကျင်တဲ့အကျင့်ကြံမျိုးပေါ့နော်ထုတ်ဆင်းတဲ့အနေအထားမျိုးတွေရှိခဲ့တော့လည်းပဲအစိုးရအနေနဲ့ဟိုထုတ်ဖို့အချိန်နဲ့မပေးခဲ့တာကိုတွေ့ရပါတယ်ဆရာအဲအဲ့လိုမျိုးတွေတမယဖြစ်စေတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကိုဝင်းမျိုးပြောရဲတယောက်တွေ့တဲ့ကိစ္စဒီနေရာမှာအရေးကြီးတကယ်တော့သူတို့နှစ်ယောက်သာတွေ့ခဲ့ရင်တမျိုးတမျိုးပေါ့ဗျာညှိနှိုင်းပြီးတော့ကျင်ညာချက်တစုံတရာထုတ်နိုင်ခဲ့ရတာပေါ့နော
်မှန်ပါတယ်လူချင်းတွေ့တဲ့အခါကျတော့တန်လျာတွေအများကြီးညော့နေတာပေါ့ဗျာ
ဥကြောစံတာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတပတ်သတင်းအားကစားသတင်းလွှာတွေကိုနားဆင်ကြရမှာပါမယ်ဒီအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါတယ်ရှင်
ဘာသာကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘာစလိုနာအသင်းကတော့ဘရာဇီးလ်ကွင်းလယ်လူကူတီးညိုကိုပေါင်း142တန်းပေးပြီးတော့လီဗာပူးအသင်းစီကနေဝယ်လိုက်ပါတယ်အာဖရိကတိုက်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့အီဂျစ်နဲ့လီဗာပူးတိုက်စစ်မှုဆာလာရပ်သွားပါတယ်အမေရိကန်ကဆရီနာဝီလျံပါဝင်နာမည်ကြီးကစားသမားတချို့ Australian Open ပြိုင်ပွဲကိုဝင်ပြိုင်တော့ပဲပြိုင်ပွဲကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအင်္ဂလန် FA ဘောလုံးပွဲမှာတော့လက်ရှိချန်ပီယံအာဆောအသင်းဟာ Nottingham Forest အသင်းကို 6-2 နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပြီးတော့ Liverpool က Everton ကို 2-2 Man U က Derby ကို 2-2 မရှိ Man City က Burnley ကို 4-2 Tottenham က Wimbledon ကို 3-2 မရှိနဲ့နိုင်ပြီးတော့Norwich နဲ့ Chelsea တို့ကိုမရှိသေးကြသွားခဲ့ပါတယ်ခင်ဗျာ Barcelona အသင်းကတော့ Brazil ကွင်းလယ်လူ Coutinho ကို Sterling ပေါင်း142သန်းနဲ့ဝယ်လိုက်ပါပြီ Barcelona အနေနဲ့ Coutinho ကို9နှစ်ခွဲစာချုပ်နဲ့ခေါ်ဖို့သဘောတူလိုက်တာဖြစ်တယ်လို့ Barcelona နဲ့ Liverpool နှစ်သင်းလုံးက January 6ရက်နေ့ကကြေညာခဲ့ပါတယ်ဘာစလိုနာအသင်းကိုပြောင်းလာတာနဲ့ပတ်သက်ပြီးကိုတီညိုပြောတာကတော့တကယ်လို့သူ့ရဲ့စားချုပ်သက်တမ်းမကုန်ခင်မှာတသင်းသင်းကသူ့ကိုပြန်ဝယ်မယ်ဆိုတော့ယူရိုတန်း400ပေးရမယ်ဆိုပြီးတော့စားချုပ်ထဲမှာသတ်မှတ်ထားပါတယ်ဘာစလိုနာကပေါင်း142တန်းပေးပြီးခေါ်လိုက်တဲ့အတွက်သူ့ဟာကမ္ဘာပေါ်မှာပြောင်းရွှေ့ခြင်းတတိယအမြင့်ဆုံးကစားသမားဖြစ်လာခဲ့ပါတယ်လက်ရှိမှာတော့ကမ္ဘာအသင်းပြောင်းရွှေ့ခြင်းအမြင့်ဆုံးကဒေမာဖြစ်ပြီးတော့ဒုတိယအများဆုံးကတော့ PSG ကလောလောဆယ်မှာအငှားစားချုပ်နဲ့ခေါ်ထားတဲ့ Kylian Mbappe ဖြစ်ပါတယ်ခင်ဗျာအင်္ဂလန်ဘက်မှာတော့ Everton မှာကစားနေတဲ့အင်္ဂလန်ကစားသမား Ross Barkley ကို Chelsea အသင်းကပေါင်း15တန်းနဲ့ဝယ်လိုက်ပါတယ်။ Ross Barkley ဟာ Chelsea နဲ့9နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့ Chelsea မှာသူဟာကြောနံပါတ်8ကိုဝစ်စင်ကစားသွားမှာဖြစ်ပါတယ်ခင်ဗျာ။ Stoke City အသင်းကတော့နီးပြ Mark Hughes ကိုနီးပြရာထူးကနေထုတ်ပယ်လိုက်ပါပြီ။စနေနေ့ကကစားခဲ့တဲ့ FA ဖလားတတိယအဆင့်ပွဲစဉ်မှာ Coventry City အသင်းကို2-0နဲ့ရှုံးနိုင်ခဲ့ပြီးတဲ့နောက်သူ့ကိုအသင်းကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ချိန်ထဲမှာပဲအာဆနယ်နီးပြအစံဘင်းကဟာပရီးမီးယားလိဂ်ပွဲစဉ်အများဆုံးနီးပြလုတဲ့သူအဖြစ်နဲ့စံချိန်တင်သွားပါပြီ။ဒီဇင်ဘာ31ရက်နေ့ကကစားတဲ့ West Brom နဲ့ပွဲဟာသူ့ရဲ့ပရီးမီးယားလိဂ်ပွဲစဉ် 113 ပွဲမြောက်ဖြစ်ပြီးတော့သူဟာအရင်ကပွဲပေါင်း 110 နဲ့ Ferguson တင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။ချိန်ထဲမှာပဲအဲ့ဒီပွဲပြီးကနီးမှာ West Brom အသင်းအတွက်အငင်းပွားစရာ penalty ပေးလိုက်တာနဲ့ပတ်သက်ပြီးတော့ဒိုင်လူကြီး Mike Dean ကို Wenger ကတိုက်ခိုက်ပြောကြားခဲ့တဲ့အတွက် FA ကဝင်းဂါကိုပရီးမီးယားလိဂ်ပွဲစဉ်3ပွဲပယ်လိုက်ပြီးတော့ပေါင်း4000လဲဒဏ်ရာရလိုက်ပါတယ်ခင်ဗျာနောက်ထပ်19ခုနှစ်အတွက်အာဖရိကအကောင်းဆုံးဘောလုံးသမားအဆုကိုတော့အီဂျစ်နဲ့လီဗာပူးတိုက်စင်မူမိုဟာမက်ဆာလာကရသွားပါတယ်ဆာလာဟာအီဂျစ်အသင်းကို လာမယ့်2018ကမ္ဘာဖလားခြေစဝဲအောင်ဆွမ်းဆောင်ပေးခဲ့သလိုဒီနေ့ဘောလုံးရာသီမှာလည်းလီဗာပူးအသင်းမှာခြေစွမ်းပြပြီးတော့ဂိုးတွေသွင်းပေးတာကြောင့်သူ့ကို2019ခုနှစ်ရဲ့အာဖရိကတိုက်အကောင်းဆုံးဘောလုံးသမားဆုကိုချီးမြှင့်လိုက်တာဖြစ်ပါတယ်။အာဖရိကအကောင်းဆုံးဘောလုံးသမားဆုရလိုက်တာနဲ့ပတ်သက်ပြီးမိုဟာမက်ဆာရာပြောတာကတော့
For sure I'm very happy and very proud to win this award.
ဒါကြောင့်တော့ကျွန်တော်ဒီစုကိုရတဲ့အတွက်အရန်ပျော်သလိုအရန်လည်းဂုဏ်ယူမိပါတယ်။ဒါဟာကျွန်တော်တက်တော့ဒီစုကိုပထမဆုံးရတာဖြစ်ပြီးတော့အဲ့ဒီအတွက်လည်းအရန်ပျော်ပါတယ်။ပြီးတော့ကျွန်တော်ရဲ့တငယ်ချင်းမာနှင်းနဲ့လည်းကျွန်တော်ရဲ့တငယ်ချင်းမာနှင်းနဲ့လည်းအခုလိုစူပီဘက်မှာတူရှိနေရတဲ့အတွက်အလွန်ပဲဂုဏ်ယူမိပါတယ်။သူလည်းဒီစုကိုတိတ်မကြခင်မှာရမယ်ဆိုတာကျင်းသေးပေါ့ကိုကျွန်တော်ပြောရဲပါတယ်
။ဆာလာဟာသူနဲ့လီဗာပူးမှာတသင်းနဲ့ကစားနေတဲ့ဆီနီဂေါ့တိုက်စင်မူဆာဒီယိုမာနှင်းနဲ့ကာဘိုနက်ဒေါ့မန်တိုက်စင်မူအိုဘာမယန်းတို့ကိုကြော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားဆုရခဲ့တာဖြစ်ပါတယ်။ဒီဆုပေးပွဲအခမ်းအနားကိုတော့ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့ကဂါနာနိုင်ငံရဲ့မြို့တော်အက်ခရာမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။တင်နစ်ပြိုင်ပွဲတွေမှာတော့အမေရိကန်ကတင်နစ်အကျော်မဆရီနာဝီလျံတယောက်တော့အခုနှစ်အော်စတြေးလျန်အိုပန်ပြိုင်ပွဲကိုဝင်ပြိုင်တော့ပဲနဲ့နှုတ်ထွက်လိုက်ပြီဖြစ်ပါတယ်။ဆရီနာဝီလျံဟာပြီးခဲ့တဲ့အော်စတြေးလျန်အိုပန်အမျိုးသမီးတူချင်းပြိုင်ပွဲမှာဘိုးဆွဲထားတဲ့လက်ရှိချန်ပီယံလည်းဖြစ်ပါတယ်။သူမဟာမနစ်ကအော်စတြေးလျန်အိုပန်အပြီးမှာကိုဝင်ကြောင့်တင်နစ်ကစားရာတွေကိုရနာထားခဲ့ပြီးတော့စက်တင်ဘာလမှာကလီမူဖောက်ခဲ့တာပါ။သူ့ရဲ့နီးပြားနဲ့သူ့ရဲ့အောက်စားအဖွဲ့ကအပြေးဝပြန်ကစားနိုင်မှတင်နစ်ပြန်ကစားဖို့သူ့ကိုအမြဲပြောခဲ့ကြောင်းသူအနေနဲ့ဝင်ပြိုင်မယ်ဆိုရင်လည်းဝင်ပြိုင်လို့ရပါမယ်။တရားရာဂိုင်းတို့မကစားနိုင်ဘဲနဲ့ပြိုင်ပွဲဝင်ရုံတက်တက်လောင်းနေတော့သူအနေနဲ့ဝင်ပြိုင်ခြင်းကြောင့်တင်နစ်ပွဲတွေပြန်ကစားဖို့အတွက်သူအချိန်နည်းနည်းလောက်ယူရအောင်မှဖြစ်တယ်ဆိုပြီးတော့ဆရီနာဝီလျံကကြေညာချက်ထဲမှာပြောထားပါတယ်
။ဇန်နဝါရီ15ရက်နေ့ကနေ28ရက်နေ့ထိကစားမယ်ဒီနေ့ Australian Open ပြိုင်ပွဲကိုတော့ Britain နိုင်ငံက Andy Murray ကလည်းတင်မတဲ့အရာကြောင့်ဝင်မပြိုင်တော့သလို Japan နိုင်ငံက K Nishikori ကလည်းလကောက်ဝတ်တန်းအကြောင်းဝင်မပြိုင်တော့ဘူးဆိုပြီးတော့ပြောထားပါတယ်။ဒါပြင်အခုနောက်ဆုံးတော့ Australian Open Champion အကြိမ်ဖြစ်မှုတဲ့ Belarus နိုင်ငံက Victoria Azarenka ကလည်းသူ့ရဲ့မိသားစုကိုရေးကိုတာကိစ္စကြောင့်ဝင်မပြိုင်တော့ပဲပြိုင်ပွဲကနေနှုတ်ထွက်လိုက်ပြီလို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်စုကြီးထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေနားဆင်နိုင်ကြပါတယ်။ VOA American အတန်ရဲ့ပုဒ်တူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုပုဒ်ထူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ American Congress တို့ကဒီနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာရုရှားက American နဲ့ပြည်ပနိုင်ငံတွေကဒီမိုကရေစီစနစ်ပေါ်ထိုးနှက်တိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေကြောင်းဖော်ပြလိုက်ပါတယ်။ရုရှားရဲ့လှုပ်ဆောင်ချက်တွေကိုတွန့်ပြန်မှု American သမ္မတကဦးဆောင်ပြီးနီလန်ပေါင်းစုံနဲ့ကြိုးစားဖို့လိုအပ်နေပေမဲ့သမ္မတ Trump ကတော့စွပ်ပုတ်ပြက်ကွက်နေကြောင်းလည်းအစီရင်ခံစာမှာဖော်ပြထားတာပါ။အမေရိကန်ပြည်တော်စုကိုကလေးပွားရဲတရားမဝင်ရောက်လာကြတဲ့တောင်းနေချီတဲ့ရွှေပြောင်းလာသူတွေကိုနေရက်ပြန်မပို့နိုင်အောင်ကာကွယ်ပေးထားတဲ့အစီအစဉ်ကိုတတလော့ဆက်လက်ထားရှိသွားဖို့ပြည်တော်စုတရားစီရင်သူကဆုံးဖြတ်လိုက်တဲ့ပေါ်အမြင့်တော်သာထွက်ရတဲ့အကြောင်းအင်ပြည်တော်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒီကိစ္စတာမန်တရားရုံးလုပ်ငန်းတွေနဲ့သာကိုက်တွဲဖြစ်ရှင်းရမှာဖြစ်ကြောင်းလည်းအင်ပြည်တော်ပြောင်းဝင်ရာဆာရာဆန်ဒါစ်ကပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ချေရွာတုတ်တံမှာတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာ1ရက်နေ့ကနယ်မြေရှင်းလင်းစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီချမ်းဖက်သမား10ယောက်ကိုစစ်တပ်ကစစ်ဆေးမြင်မြန်ပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်သွားပြီးတပ်ဖြတ်ခဲ့တာဖြစ်ကြောင်းတပ်မတော်စုံစမ်းရေးအဖွဲ့ရဲ့စုံစမ်းချက်တွေအရသိရှိခဲ့ရကြောင်းလည်းဖော်ပြထားပါတယ်။တပ်မတော်ကဝေးဦးစီးချုပ်ရုံးရဲ့ဒီနေ့ကြေညာချက်မှာတော့တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဖမ်းဆီးခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့ပဲတရားရုံးမှာနိုင်ငံတော်လျှို့ဝှက်ချက်ဖော်ပြမှုအဲ့ဥတွေနဲ့ရုံးတင်တရားဆွဲဆိုလိုက်ပါတယ်မြန်မာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်တရားဆွဲဆိုခံရရတဲ့ပေါ်နိုင်ငံတကာကပြစ်တင်ဝေဖန်မှုတွေလည်းစစ်တိုက်ဆိုလိုထွက်ပေါ်ခဲ့တာပ
ါဗုဒ္ဓဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ ဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဘတ်စကိုပိုလာရစ်ဖြစ်ပါတယ်ရှင်။မနေ့ဖန်ကြတာပြည်နှစ်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလန့်မီတာ190 kHz 1505တို့ကနေနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.